Welcome to the Voice of America in Burmese.
ဒီရန်ကူမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်နိုဝင်ဘာလ17ရက်စနေနေ့မနက်ဆက် VOA စီစဉ်ပြီးစတင်နေပါပြီ9မီတာ2432.40လို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုနှစ်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မြတ်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးပါပါ။ Indo-Pacific Data Ring ကနိုင်ငံတွေနဲ့နိုင်ငံချင်းလိုက်ကုန်သွယ်သဘောတူညီချက်တွေရယူဖို့လိုလားတယ်လို့ APEC ထိပ်သီးညီလာခံကိုရောက်နေတဲ့ American သမ္မတကပြောကြားလိုက်ပါတယ်။ပြင်သစ်မှာတရုတ်ကျောင်းသား၃ဦးကိုလူတယောက်ကသူ့ရဲ့ကားနဲ့တမင်ဝင်ပြီးတော့တိုက်တိုက်ခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ Saudi Arabia လေးစိတ်ကိုထူတီတဘုံတွေတိုက်ခတ်ခဲ့တဲ့ကြီးစံမှာအီရန်ကအမှတ်သားတွေတွေ့ရတယ်လို့အမေရိကန်အရာရှိကြီးကပြောပါတယ်ဒီလိုထူကြတဲ့သတင်းလေးတွေကြားမှာပါမခွန်ရယ
်ကောင်းပါပြီရှင်ခုနှစ်ခင်နားဆင်ရမယ့်စီစဉ်တွေထဲမှာတော့ဗိုလ်ဒူးနေကပြည်သူ့လွှတ်တော်မှာမိပညာအလွဲသုံးမှုတွေကိုစောင့်ကြည့်ထိမ့်သိမ့်နိုင်ရေးအစိုးရကိုတိုက်တွန်းတဲ့အဆိုဆွေးနွေးခဲ့ကြပါတယ်
ပြင်းပြန်စွာနဲ့တိုးတက်လာတဲ့ IT မီးပညာသုံးဆွဲမှုကနေတည်င်းမာများအမုန်းစကားများပြည့်နှံ့ခြင်းတွေကိုဒါတားဆီးနိုင်ပြီးမီးပညာရဲ့အရှိုးကျေး
အစိုးတင်သွင်းသူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်နဲ့အတူတခြားလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးတင်ပြချက်တွေကိုနားဆင်နိုင်ပါတယ်။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ကိုမြန်မာအစိုးရတာဝန်ရှိသူတွေဘက်ကဘယ်လိုတုံ့ပြန်ထားသလဲဆိုတာကိုလည်းနားဆင်ရပါမယ်။အမေရိကန်သမ္မတကအမေရိကန်ပထမဆိုတဲ့နိုင်ငံခြားရေးမူဝါဒချထားပေမဲ့ရခိုင်အရေးကိုတော့အလေးထားဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီလိုသတင်းဆောင်ပါတွေကြားကြရမှာပါဒီစီစဉ်နေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပါမယ်ရှင
်အမေရိကန်နဲ့တရုတ်နှစ်နိုင်ငံခေါင်းဆောင်တွေရဲ့ data ring စီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့တဲ့တောက်ချာနေမိန့်ခွန်းတွေမှာအာရှ data အကုန်သွယ်ရေးမှာဆောင်ရွက်တဲ့ပုံစံတွေနဲ့ပတ်သက်ပြီးတိတိတတ်တာကွဲပြားနေပါတယ် Indo-Pacific data ring ကနိုင်ငံတွေနဲ့နိုင်ငံချင်းလိုက်အကုန်သွယ်ရေးသဘောတူညီချက်ရဖို့လိုလားတယ်လို့ဗီယက်နမ်မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အမှုဆောင်အရာရှိချုပ်တွေထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတတာဝန်ယူပြီးတဲ့နောက်အမေရိကန်နှုတ်ထွက်လိုက်တဲ့ Pacific ရန်ဝင်12နိုင်ငံကြားသဘောတူညီချက် TPP လိုနိုင်ငံဆုံးတဲ့သဘောတူညီချက်မျိုးကိုမလိုချင်ကြောင်းအခိုင်အမာပြောဆိုခဲ့ပါတယ်။မျှတတဲ့ကုန်သွယ်မှုဖြစ်စဉ်နဲ့အခြေခံမူရင်းနဲ့နိုင်ငံတစ်နိုင်ငံချင်းလိုက်သဘောတူညီမှုရယူလိုပေမဲ့ကန့်သတ်ချက်တွေတိုင်းပြည်အချုပ်အခြာထိပါမှုတွေနဲ့လက်တွေ့အကောင့်ထဲဖော်ဖို့မလွယ်တဲ့နိုင်ငံအများပြားနဲ့သဘောတူညီချက်မျိုးတော့မလိုချင်ဘူးလို့ပြောပါတယ်။အတိတ်မှာကကုန်သွယ်မှုတားဆီးတွေကိုအမေရိကန်ကရှော့ပေါ့ပေးခဲ့တဲ့နဲ့တခြားနိုင်ငံတွေကဈေးကွက်တွေကိုဖွင့်မပေးတာမျိုးလို့မဖြစ်စေဖို့အစိုးရပိုင်ကဏ္ဍတွေတာမကပုဂ္ဂလိကကဏ္ဍမှာပါညီလူညီမျှဓာတ်ရိုက်ရင်းနှီးမြှုပ်နှံနိုင်အောင်ကုန်သွယ်ဘက်တွေနဲ့ဈေးကွက်တွေဖွင့်ပေးထားဖို့မျှော်လင့်တယ်လို့လည်းပြောပါတယ်။ဗီယက်နမ်နိုင်ငံဒန်နမ်မျိုးကညီလာခံမှာသမ္မတထရမ့်ရဲ့အပီမင်းကွန်းပြောကြတဲ့တရုတ်သမ္မတရှီကျင့်ပင်ကတော့နိုင်ငံဆောင်ဖူးပေါင်းဆောင်မှုတွေကိုအားပေးတဲ့သဘောထားပြောပါတယ်။အထူးသဖြင့်ဒေသရင်းနဲ့နိုင်ငံလိုက်စီးပွားရေးသဘောတူညီချက်တွေကိုဘက်မြအောင်ထိန်းချုပ်ပေးနိုင်မှာအာရှပစိဖိတ်လွတ်လပ်စွာကုန်သွယ်ရေးဒေသ FTAAP ကိုလည်းအားပေးဖို့တရုတ်ခေါင်းဆောင်ကတိုက်တွန်းခဲ့ပါတယ်
။လေဗနွန်နိုင်ငံပြည်ပငင်ဖြစ်စေတဲ့လူရဲတွေကိုအမေရိကန်ကဆန့်ကျင်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပြီးပြည်ပခါတွေရဲ့ဂျာကန်နေရာအဖြစ်တခြားနိုင်ငံတွေကလေဗနွန်ကိုအသုံးပြုတာကိုလည်းသတိပေးလိုက်ပါတယ်။လေဗနွန်နိုင်ငံရဲ့တရားဝင်လူမျိုးရေးတပ်ဖွဲ့တွေကလွဲပြီးပြည်ပကဘယ်လိုတပ်ဖွဲ့ပြည်သူစစ်ဒါမှမဟုတ်လက်နက်ကိုင်အဖွဲ့မှလေဗနွန်နိုင်ငံမှာတရားဝင်နေရာဒါမှမဟုတ်အခန်းကဏ္ဍမရှိဘူးလို့ပေါ့ကြံနေထုတ်ပြန်ချက်တခုမှာဝန်ကြီးဒီလာဆန်ကပြောထားပါတယ်။လေဗနွန်ဝန်ကြီးချုပ်ဆာဟတ်အယ်ဟာရီရီဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်မာတဲ့မဟာမိတ်တူဖြစ်တယ်လို့လည်းဝန်ကြီးဒီလာဆန်ကပြောပါတယ်။လေဗနွန်စိုးရွားနဲ့လေဗနွန်လက်နက်ကိုင်တပ်ဖွဲ့တွေအပါအဝင်လေဗနွန်နိုင်ငံကတရားဝင်အဖွဲ့အစည်းတွေအားလုံးရဲ့ဂုဏ်သိက္ခာနဲ့တရားလိုလည်မှုကိုလေးစားကြဖို့လေဗနွန်နိုင်ငံတွင်းနဲ့ပြည်ပကတက်ဆိုင်သူအလုံးကိုအမေရိကန်ကတိုက်တွန်းတယ်လို့ဝန်ကြီးဒေလာဆန်ကပြောပါတယ်။ဝန်ကြီးချုပ်ဟာရီရီကိုဆော်ဒီအာရေဗျနိုင်ငံကထိန်းသိမ်းထားတယ်လို့တောက်တာနေအစောပိုင်းမှာဟက်ဇ်ဘိုလာခေါင်းဆောင်ဟက်ဆန်နာဇရလက်ကဆွဆွဲပြောဆိုပြီးလေဗနွန်ကိုဒုံးကျည်နဲ့တိုက်ခတ်တိုက်ခိုက်ဖို့အစ္စရေးကိုတောင်းဆိုခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာတောက်တာနေဗီယက်နမ်မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးအစည်းအဝေးညစာစာပွဲမှာလက်ဆွဲနှုတ်ဆက်ရစကားနဲ့ငယ်ပြောခဲ့ကြပါတယ်။သမ္မတထရမ့်ကဒီထိပ်သီးဆွေးနွေးပွဲမှာသမ္မတပူတင်နဲ့တီးသန့်တွေ့ဆုံဆွေးနွေးမှုလုပ်နိုင်တယ်လို့ထင်ကြေးပေးနေသူတွေအတွက်သမ္မတအင်ဗျူပြောခွင့်ရဆာရာဟာဂဗီဆန်ဒါဆာ သမရနှုတ်ကနှုတ်ဆက်စကားအနေချင်းပြောမှဖြစ်ပေမဲ့တရားဝင်တွေ့ဆုံပြောကြားဖို့မရှိသလိုစီစဉ်လည်းမထားဘူးလို့ကြေညာချက်ထုတ်ပြန်ခဲ့တာပါတရားဝင်တွေ့ဆုံဆွေးနွေးပွဲလုပ်ဖို့စီစဉ်မစီစဉ်ပေမဲ့ဒီခေါင်းဆောင်နှုတ်ဒါနန်းမျိုးကထိပ်တီးညီလာခံကိုအတူတက်အောင်နေတာမို့တွေ့ကြိုက်တင်းတင်းကြီးပြောဆိုမှုရှိနိုင်တယ်လို့လည်းကြေညာချက်ကဆိုပါတယ်ရုရှားသတင်းဌာန RIA Novosti ရဲ့တောက်ချန်နေအွန်လိုင်းသတင်းမှာတော့သမရ NU ပြောကြားချက်နဲ့မကိုက်သင်ဒီခေါင်းဆောင်နှုတ် APEC ထိပ်တီးညီလာခံမှာတွေ့ဆုံဆွေးနွေးနိုင်ကြောင်းရုရှားအစိုးရကပြောကြားတယ်လို့ဖော်ပြထားတာမို့သူတို့နှစ်ဦးတွေ့ဆုံဆွေးနွေးမှုတွေရှိမယ်လို့မျှော်လင့်နေကြတာပါခေါင်းဆောင်နှုတ်တွေ့ဆုံဆွေးနွေးမှုရှိနိုင်ကြောင်းရုရှားဘက်ကအစိုးရမှသတင်းတွေထွက်ခဲ့တာပါရုရှားအစိုးရရဲ့အရာရှိတူဖြစ်တဲ့ယူရီအူရှာကော့ဖ်ကဒီဆွေးနွေးပွဲကျင်းပနိုင်ကြောင်းသတင်းဌာနကိုပြောပေးမယ်သမရပူတင်ရဲ့ပြောခွင့်ကဒီမီထရီပက်စကော့ဖ်ကတော့တွေ့ဆုံဆွေးနွေးပွဲလုပ်နိုင်ဖို့ဆွေးနွေးနေကြောင်းသာပြောပါတယ
်ပြည်ထောင်နိုင်ငံဒူလူးစ်မြို့နားမှာတောက်ကြနေကတရုတ်ကျောင်းသား၃ယောက်ကိုလူတစ်ယောက်ကသူ့ကားနဲ့ရွေချဲရှိရှိဝင်တိုက်တာကြောင့်ကျောင်းသားတွေဒဏ်ရာရသွားတယ်လို့ပြည်နေရတဲ့ဖွဲ့ကပြောပါတယ်အရင်ကျူးလွန်မှုတွေရောက်စမှုတွေကြောင့်အာဏာဝင်တွေတည်ထားပြီးသားဖြစ်တဲ့အဲ့ဒီလူဟာအစွမ်းရောက်ဝါရီအဖြစ်တည်ထားပြီးသားစီရင်ထဲမှာမပါဘူးလို့ပြည်ထောင်စုတရင်ဌာန BFM ကပြောပါတယ်အဲ့ဒီလူကိုတော့ချက်ချင်းပဲဖမ်းလိုက်ပါတယ်ဒီလူဟာစိတ်ဝိညာဉ်ခံစားနေရတာနှစ်တော်ကြာနေပြီဖြစ်ပြီးမနှစ်ကဒီဇင်ဘာလအထိစေဝန်တက်ခဲ့သူဖြစ်တဲ့လူဒူလုစ်မြို့အစိုးရရှိနေပြဲအီးခွေယူကတုတ်ပြန်ချက်တခုမှပြောထားပါတယ်လက်ရှိအချိန်မှာတော့ဒါကိုအကြမ်းဖက်ဝါဒဆွဲဖြစ်ရတဲ့ခုပြတ်တတ်မှမထားပါဘူး။ဒါပေမဲ့အဲ့လိုဖြစ်နိုင်ချေကိုလည်းပယ်ချမထားဘူးလို့ရှေ့နေကူယိုကပြောပါတယ်။ကားမောင်းသူကအကြောင်းသားရစီကိုသူ့ကားနဲ့တမင်းကိုဝန်တိုက်တာဖြစ်ပြီးကျောင်းသားတို့ဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်တခုက AFP သတင်းဌာနကိုပြောပါတယ်။ကားနဲ့တိုက်ခိုက်ရသူတွေဟာကျောင်းသူတို့ကျောင်းသားနှစ်ဦးဖြစ်ပြီးအသက်20ကျော်အရွယ်တွေဖြစ်ကြပါတယ
်။ဒါတည်းရဲ့မနက်ဖက်မြမဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433လိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပါကစ္စတန်နိုင်ငံမှာတည်ထောင်ချခံနေရတဲ့အိန္ဒိယရဲတပ်အရာရှိဟောင်းကူဘူရှန်ဂျရက်ကိုသူ့ဇနီးနဲ့တွေ့ဆုံခွင့်ပေးဖို့ဆုံးဖြတ်ခဲ့တယ်။ဒါဟာလူသားချင်းစာနာမှုဆိုင်ရာတက်တက်ပဲဖြစ်ကြောင်းပါကစ္စတန်အစိုးရကပြောပါတယ်။ဒီရဲတပ်အရာရှိဟောင်းဂျရက်ကို2016မတ်လမှာပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘလူးချစ်စတန်ခရိုင်မှာဖမ်းဆီးခဲ့တာပါ။အိန္ဒိယရဲတပ်မှတမှုတယောက်ဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့ဂျက်တပ်ကပါကစ္စတန်နိုင်ငံကိုဆန့်ကျင်တဲ့အကြမ်းဖက်မှုနဲ့တရှုံမှုတွေကျူးလွန်ခဲ့တဲ့တွေ့ရတာမို့နောက်ပိုင်းမှာသူ့ကိုစစ်တပ်တရားရုံးကနေတေးတန်ချမှတ်ခဲ့တာဖြစ်ပါတယ်။နောက်ကြနေမှာတော့နိုင်ငံခြားရေးဌာနကသူ့ကိုဇနီးနဲ့တွေ့ဆုံဖို့စီစဉ်ပေးမှာဖြစ်ကြောင်းတန်းလန်းခဲ့ပြီးအခုဆုံးဖြတ်ချက်ကိုအစ္စလာမဘတ်မှာရှိတဲ့အိန္ဒိယတန်တမန်ဖွဲ့ကိုတင်ဝင်အကြောင်းကြားခဲ့တယ်လို့ပြောပါတယ်။ဂျက်တပ်ကအိန္ဒိယရဲတပ်ကအရာရှိဟောင်းသူဖြစ်ကြောင်းအိန္ဒိယအစိုးရကဝန်ခံအခုလိုသူ့ပေါ်ဆွတ်ဆဲမှုကအခြေအမြစ်မရှိဘူးလို့ညင်းဆိုလိုက်ပြီးဂျက်တပ်ကအိန္ဒိယအစိုးရနဲ့ဆက်သွယ်လုံးဝမရှိဘူးလို့ပြောပါတယ်။သူဟာပြန်မေးအဆွဲခံခဲ့ရပြီးအိန္ဒိယအီရန်နိုင်ငံကနေပါကစ္စတန်နိုင်ငံတဲကိုခေါ်ဆောင်လာခံခဲ့ရတာလို့လည်းပြောပါတယ်။ပါကစ္စတန်နိုင်ငံခြားရေးဌာနကတော့တောက်ကြနေမှာပဲဂျက်တပ်ကသူတချို့လုတ်ခဲတာတွေပါကစ္စတန်မတည်ငြိမ်အချမ်းဖက်လှုပ်ရှားမှုလုတ်ခဲတာတွေကိုစစ်ခုံရုံးမှာဝန်ခံတယ်လို့ခြေပါပါတယ်။အိန္ဒိယအစိုးရကသူ့မှုကိုမမျှတတဲ့တရားစီရင်ခဲ့တယ်လို့သူ့ကိုတေးလန်းပြစ်ဒဏ်မချဖို့ ICJ နိုင်ငံတကာတရားရုံးကိုမေလထဲမှာရှောက်ထားခဲ့တဲ့အတွက်ဒီတေးလန်းကို ICJ ကဆိုင်းငံ့ထားတာပါ။ဂျရက်ဖာလည်းသူ့ကိုလွန်ငင်းချမ်းသာခွင့်ပေးဖို့ပါကစ္စတန်စစ်တပ်အကြီးအကဲကိုပန်ချတာဖြစ်ပြီးဒါလည်းအခုထိဆိုင်းငံ့ထားသေးပါ။
လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေကိုပြန်ကြားဖို့အပြင်းထန်ဖိအားပေးတာနဲ့ဒီလူလင်ကအစိုးရချင်းဆိုင်နေရပါတယ်။စီရစီပြမှုတွေကျူးလွန်နေဆိုပြီးမကြသေးခင်ကတရားစွဲထားတာနဲ့အမျိုးသားအယောက်50ကျော်ကဒီနေ့အတွင်းမှာကိုပဲသူတို့ကိုမတိန်ကျင့်တယ်တံပူနဲ့ကတ်တယ်နှိမ့်ဆက်ညှဉ်းပန်းတယ်လို့ဆွဆွဲတာတွေထွက်လာပြီးတဲ့နောက်အခုလိုဖိအားပေးခံနေရတာပါဒီလူလင်ကပြည်ရင်းစစ်အဆုံးသက်သွားတာ10နှစ်နီးပါးကြာခဲ့ပြီးတပီးကုလသမဂ္ဂလူခွင့်ရေးကောင်စီမှဒီလူလင်ကရဲ့လူခွင့်ရေးအခြေအနေကိုတုံ့တက်ဖို့ရှိနေချိန်မှာပဲဒီလူတွေရဲ့ဆွဆွဲချက်ထွက်လာတာပါဘူရူနီမှာ EP သတင်းဌာနကရေးသားဖော်ပြခဲ့တဲ့ဒီဆွဆွဲချက်အသစ်တွေပေါ်စုံစမ်းစစ်ဆေးဖို့ဆရာဝန်တွေစိတ်ရောဂါအထူးကူတွေလွတ်တော်အမတ်တွေနဲ့လူခွင့်ရေးဖွဲ့တွေကကုလသမဂ္ဂကိုပန်ကြားထားပါတယ်။ EP သတင်းဌာနကစေကူတမှုဆိုင်ရာနဲ့စိတ်ကျန်းမာရေးဆန်းစစ်ခြင်းဆိုင်ရာမှတ်တမ်း32ခုကိုလေ့လာသုံးသပ်ခဲ့ပြီးအမျိုးသားအယောက်20ကိုမေးမြန်းခဲ့ပါတယ်။26နှစ်ကြာခဲ့တဲ့ဒီလူလင်ကပြည်တွင်းစစ်မှာအရေးနိုင်သွားတဲ့တပုံအဖွဲ့ကိုပြန်အသက်သွင်းဖို့ကြိုးစားတယ်ဆိုပြီးသူတို့ကိုဆွဆွဲခဲ့တယ်လို့အဲ့ဒီအမျိုးသားတွေကပြောကြားပါတယ်။
ပ ပြီးခဲ့တဲ့စနေနေ့ဆော်ဒီအရေဗျ၄စိတ်ကိုအီရန်ဘက်ကဟူသီတပ်မတွေပစ်တဲ့ဒုံးကျည်မှာအီရန်အမှတ်သားတွေတွေ့ရတယ်လို့ရှေ့လေပိုင်းဒေသရှိအမေရိကန်လေတပ်တပ်မကြီးကပြောပါတယ်။ဒီဒုံးကျည်ကိုယေမန်နိုင်ငံနဲ့ဘလို့မှောင်ခိုးခိုးသွင်းနေဆိုတာကိုအာနာဘိုင်နဲ့ခုလောလောဆယ်ဆစ်ဆင်းနေတယ်လို့လည်းဒုတိယဗိုလ်ချုပ်ကြီး Jeffrey L. Harrigan ကတောက်ကြတဲ့ဒူဘိုင်းကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆော်ဒီအရေဗျအင်ရှင်မဒါမိုဟာမက်ဘင်ဆယ်မန်ကတော့ရီယတ်၄စိတ်ကိုတပုံးတွေဒုံးကျည်နဲ့ပစ်ခတ်ခဲ့ပြီးနောက်အီရန်ဟာစစ်ရေးရန်စမှုတွေတိုက်ရိုက်လှုပ်ဆောင်ခဲ့တယ်လို့ဆက်ဆွဲခဲ့ပါတယ်။အခုဒုံးကျည်ပြစ်ခတ်မှုကစစ်ဖြစ်ဖို့ဖြစ်လာနိုင်တယ်လို့လည်းပြောပါတယ်
။ Fentanyl ဆိုတဲ့ဘိန်းပါတဲ့အကန့်ကျဲတော်စီတမျိုးဟာသုံးဆွဲသူတွေစွဲသွားနိုင်တဲ့နှုန်းသိမြင်မှာပြီးမကြာသေးခင်နှစ်တွေတွင်အမေရိကန်မှာအဲ့ဒီဆေးကိုအလွန်ကြုံသုံးဆွဲတာကနေတည်ဆုံးသူထောင်ပေါင်းများစွာရှိထားတာကြောင့် Fentanyl ဆေးတရားမဝင်ပုံစံမျိုးမျိုးကိုပိတ်ပင်ဖို့အမေရိကန်မူရစေဝါနေနေရင်ဌာန DEA ကစီစဉ်နေပါတယ်။တရားရေးဌာနလက်အောက်ခံ DEA က Fentanyl နဲ့ဆက်စပ်တဲ့ဆေးဝါးတွေအလုံးကို Schedule 1ဆေးဝါးအမျိုးအစားထဲမှာထည့်သွင်းသတ်မှတ်မှာဖြစ်ပါတယ်။ဒီလိုတက်မှတ်လိုက်ပြီဆိုရင်အဲ့ဒီစီးပွားတွေကိုရောင်းချတာတရားမဝင်ဖြစ်သွားမယ်လို့တရားရေးဌာနကကြာသာပတိနေ့မှာပြောပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်တင်လို့ကြီးညာပေးသွားတာပါရှင်အခုသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်မြန်မာနိုင်ငံမှာ IT နည်းပညာကိုတလွဲသုံးစွဲနေမှုအပေါ်စောင့်ကြည့်ထိန်းချုပ်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုပြည်သူ့လွှတ်တော်မှပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအပြန်အလှန်ဆွေးနွေးခဲ့ကြပြီးအစိုးရဘက်ကစောင့်ကြည့်ဖို့ပြင်ဆင်နေကြောင်းကိုဆောင်ဆက်သွယ်ရေးဝန်ကြီးကလွှတ်တော်မှပြောသွားပါတယ်။ NLD အစိုးရရဲ့ဒီချီလန်းပေါ်ကန့်ကွက်ဝေဖန်နေကြသလိုပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေဆုံးရှုံးမှာကိုစိုးရိမ်နေတဲ့အကြောင်း IT နည်းပညာရှင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြနေကြတဲ့အကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
လူငယ်လူရွယ်တွေအကျင့်စာရိတ္တပြက်ပြားစေမှုနဲ့ရက်ရွာတည်ငြိမ်အေးချမ်းမှုပြက်ပြားစေခြင်းတို့ကြောင့် IT နည်းပညာတလွဲသုံးစွဲမှုကိုလိုအပ်သလိုထိန်းချောင်းပေးနိုင်ရန်အစိုးရအားတိုက်ထွန်းခြင်းဆိုတဲ့အဆိုကို NLD ပါတီကံကောမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကတင်သွင်းခဲ့ပြီးနိုဝင်ဘာလ10ရက်နေ့ပြည်သူ့လွှတ်တော်မှာအမတ်9ဦးကအပြန်အလှန်ဆွေးနွေးခဲ့ကြတာပါ။မကွေးတိုင်းမင်းမှုမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းဝင်းကတော့ဒီအဆိုဟာပြည်သူတွေရဲ့ပုဂ္ဂလိကဆိုင်ရာလွတ်လပ်ခွင့်ကိုထိခိုက်နိုင်တယ်လို့လူမှုကွန်ရက်မီဒီယာတလွဲသုံးစွဲမှုကိုပြဋ္ဌာန်းထားပြီးသားအခြားဥပဒေပုံမှန်တွေနဲ့အရေးယူဆောင်ရွက်နိုင်ကြောင်းအကြံပြုသွားပါတယ်
။နိုင်ငံတော်များဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့မဆန့်ကျင်စေဖို့လည်းလိုအပ်သလိုအထုကိစ္စရာများကိုဆက်သွယ်ရေးဆိုင်ရာဥပဒေပေါ်ပြဋ္ဌာန်းချက်များနဲ့ဆောင်ရွက်ရရနိုင်မှာကြောင်းအကြံပြုဆွေးနွေးတင်ပြရင်းညီကုန်းထုတ်ရပါတယ်ခင်ဗျာ။
ဒါအပြင်လူမှုကွန်ရက်မီဒီယာသုံးစွဲမှုကိုကြားပြစောင့်ကြည့်မှုဟာဒီမိုကရေစီစံချိန်စံညွန်းကိုထိခိုက်စေလိမ့်မယ်လို့ဝေဖန်ထောက်ပြဆွေးနွေးသူတွေလည်းရှိပါတယ်။ဒါပေမဲ့လူမှုအတိုင်းဝိုင်းတဲ့စိုးကြိုးတွေကိုတားဆီးနိုင်ဖို့ဒီအဆိုကိုအော်တိုဘားလ25ရက်နေ့မှာတင်သွင်းခဲ့ကြောင်းကံကောပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကပြောပါတယ်
။ဒီမှာဒီအဆိုကိုတင်ခဲ့တာဟာပြည်သူလူထုရဲ့ပုံကိုယ်ရေးလွတ်လပ်ခွင့်ကို၎င်းတည်င်းအချက်လက်ရယူပိုင်ခွင့်ကို၎င်းထိခိုက်စေချင်လို့မဟုတ်ပါဘူး။နှင်းမြန်စွာနဲ့တိုးတက်လာတဲ့ IT နည်းပညာသုံးစွဲမှုကနေတည်င်းမှများအမုန်းစကားများပြက်နှံ့ခြင်းတွေကိုသာတားဆီးနိုင်ပြီးဤပညာရဲ့အကျိုးကျေးဇူးကိုပြည်သူတို့အပြည့်အဝရရှိနိုင်မှုအတွက်ဒီအဆိုတင်ခဲ့တာဖြစ်ပါတယ်
။ဒေါ်ရင်မင်းလှိုင်တင်သွင်းတဲ့အဆိုနဲ့ပတ်သက်လို့အစိုးရဘက်ကဘယ်လိုပြင်ဆင်ဆောင်ရွက်နေတယ်လဲဆိုတာကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဦးတန့်စင်မောင်ကလွှတ်တော်မှာအခုလိုပြောသွားပါတယ်
။သက်ဆိုင်ရာဖွဲ့စည်းတစ်ခုကစောင့်ကြကြည့်စုဖော်ထုတ်ရေးယူခြင်းဆိုတဲ့တစ်ခုလေကျွန်တော်တို့လုပ်ဖို့ရအတွက်ဒီကျွန်တော်တို့ဝန်ကြီးဌာနနဲ့သမရယုံနဲ့ရှင်းနေကြုံယုံနဲ့အားလုံးညီနိုင်ပြီးတော့ monitoring လုပ်ဖို့အဖွဲ့ခန္ဓာပုဂ္ဂလိယအခွင့်အရေးကိုကာကွယ်တဲ့ဥပဒေကိုလည်းမထိခိုက်စေပဲအခြေခံဥပဒေပါအချက်လက်တွေပြည်သူတွေရဲ့လူလောက်ခွင့်ကိုလည်းမထိခိုက်စေပဲကျွန်တော်တို့ရဲ့တာဝန်နဲ့အညီဆောင်ရွက်ထားလျက်ရှိပါကြောင်းတင်ပြပါဒီနေရာမှာခန္ဓာတော်ကော်မတီတစ်ခုရဲ့ဝန်ကြီးဌာနတစ်ခုရဲ့ဆိုရတဲ့ဖွဲ့တဲ့နဲ့ဆောင်ရွက်လို့မရပဲနဲ့အားလုံးပြည်သူလူထုတရားလုံးပူးပေါင်းပါဝင်ဆောင်ရွက်ကြမှာပါလေဒီအန်တီနည်းပညာအလွဲသုံးစွဲမှုတွေကိုလည်းကာကွယ်နိုင်မှာဖြစ်ပါတယ်
ဒီဆိုဟာလူမှုကွန်ရက်မီဒီယာသုံးဆွဲမှုများတဲ့လူငယ်တွေကိုထိန်းချုပ်သလိုဖြစ်လာနိုင်တာကြောင့်နိုင်ငံတော်ကကော်မတီတရက်ဖွဲ့ပြီးစောင့်ကြည့်မဲ့အစီအစဉ်ဟာမဖြစ်သင့်ကြောင်းကန့်ကွက်လိုက်ပြီးစိုက်ဘာလော့တရက်ရေးဆွဲပြဋ္ဌာန်းကဂိုင်းတွဲဆောင်ရွက်တင်ကြောင်း IT နည်းပညာရှင်တို့လည်းဖြစ်ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဦးနေဖုံလက်ကဝေဖန်လိုက်ပါတယ
်ဒီစာရေးကိုကော်မတီဖွဲ့ပြီးတော့စောင့်ကြည့်နေကြတော့မလိုဘူးလို့ကျွန်တော်ထင်တယ်အဲ့တော့လေဘယ်လိုသုံးတဲ့လဲ DR ရဲ့သဘောတဘာဝတွေဘယ်လိုရှိရဲဆိုတာကိုပဲကျွန်တော်တို့ကအသိပညာပေးပြီးတဲ့အလုပ်ကိုပဲကျွန်တော်ကတော့လုပ်နေခြင်းလဲအခုအကြီးကနည်းနည်းဟိုအာနာကြီးသုံးပြီးတော့ဒီလူငယ်တွေကိုပြန်ပြီးတော့ထိန်းကြောင်းမယ်ထိန်းကွက်မယ်ဆိုတာလူငယ်တို့ကြားတိုင်းမှာအအောင်မြင်မှာမဟုတ်ဘူးလေအကြီးကအဓိကစိုက်ဘာလော့ရေးဖို့လိုတယ်ဒီဆိုတော့ online ပေါ်မှာ
ဒီချက်တာမျိုးတွေအပေါ်တော့လူတွေကိုဂုဏ်သိက္ခာညွှန်းတာလောက်တာမျိုးတွေနောက်ပြီးစိုက်ဘာအတက်လောက်တာတွေနောက်ပါစနာအတက်လောက်တာတွေပြီးတော့ဒီစိုက်ဘာခရိုင်းပေါ့နော်အဲ့ဒီဟာတွေအားလုံးကိုကင်တွယ်ဖို့တဲ့စိုက်ဘာလောဒ်ဟုတ်လို့ရတယ်လားပြီးတော့မှအဲ့ဥပဒေတိုင်းမှာရဲဌာနကဒါနဲ့ပတ်သက်ပြီးတော့တိုင်ကြားမှုတွေစိုက်ဘာနှိပညာရတာကိုလိုက်တာပေါ့နော်စိုက်ဘာလောဒ်ဆိုတာမျိုးဒီကရ
ဒီလိုမျိုးဒီ social media ကိုစောင့်ကြည့်လေးလာတာတို့ပါတော့လေအဲ့လိုမျိုးလုပ်တဲ့အခါမှာကျွန်တော်တို့အကြီးကနှစ်ချက်ဆိုရင်လားပထမတစ်ချက်ကကျတော့လူတွေရဲ့ဒီပုံပေါ်ရေးဆိုင်ရာလွတ်လပ်ခွင့်ပေါ့နော်ဘယ်လောက်ရှိမှလဲနောက်တစ်ခုကကျတော့ freedom of expression လွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းဘာလို့လဲဆိုတော့အဲ့လိုမျိုးတွေစောင့်ကြည့်လေးလာတာတွေဘာတွေလောက်လာတယ်ဆိုလို့ရှိရင် online မှာနိုင်ငံရေးအရာပေါ့နော်ဒီဆွေးနွေးချင်တာတို့ debate လုပ်ချင်တာတို့အဲ့လိုမျိုးတွေလုပ်တဲ့အခါတွေကလည်းလျှော့နေလာနိုင်မယ်ဆိုတော့အဓိကအဲ့နှစ်ချက်ပေါ့နော်တော်တော်လေးဒါကျွန်တော်တို့ဟိုစိတ်ပူစရာဖြစ်တယ်ပေါ့ဟုတ်ကဲ့ဒီလိုမျိုးတကယ်ကိုသူတို့တွေကစောင့်ကြည့်တော့မယ်ဆိုလို့ရှိရင်တော့အဓိကအလွဲသုံးစားလုံးပါလေမဖြစ်စေလို့ဒါအဓိကပဲ
မြန်မာနိုင်ငံမှာ2013ခုနှစ်ကဆက်သွယ်ရေးဆိုင်ရာဥပဒေပြဋ္ဌာန်းခဲ့တယ်လို့2004ခုနှစ်တုန်းကလည်း electronic ဆက်သွယ်ရေးဥပဒေကိုပြဋ္ဌာန်းထားပြီးသားဖြစ်ပါတယ်ကမ္ဘာပေါ်ကလူမှုကွန်ရက်မီဒီယာသုံးဆွဲသူအများဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပြီး Facebook သုံးဆွဲသူက12သန်းဝန်းကျင်ရှိပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ဟာရခိုင်ပြည်နယ်မြောက်ပိုင်းပြဿနာဖြစ်ရှင်းရေးမှာအရေးပါတဲ့ခြေလှမ်းအဆင့်ဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂေါတာရက်စ်ကပြောပါတယ်။ဒါအပြင်ကုလသမဂ္ဂထွေထွေညီလာခံရဲ့ဒီနှစ်ဆုံးဖြတ်ချက်မှာမြန်မာအရေးထက်သွင်းဖို့စောင့်ဆိုင်းနေတယ်လို့လည်းဆိုပါတယ်။မြန်မာအစိုးရဘက်ကတော့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ကိုကန့်ကွက်ထားပြီးကုညီရာထက်အဟန့်တားဖြစ်စေတယ်လို့လည်းတုံ့ပြန်ထားတဲ့အကြောင်းမတ်အင်ဂျင်နိုင်ကပြောပြပေးမှာပါရှင
်။မင်းတောက်ကြာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အတွေ့အေးမှုချုပ်ရဲ့အထူးသတင်းစာရှင်းလင်းပွဲအတွင်းနိုဝင်ဘာလ6ရက်နေ့ကချမှတ်ခဲ့တဲ့မြန်မာအရေးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်နဲ့ပတ်သက်လို့သူကအခုလိုပြောသွားပါတယ်
။ Well, I believe that the presidential statement was an important step forward.
ပြောသားတာကလူကြုံရင်းကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ဟာရှေ့ဆက်လှမ်းဖို့အရေးပါတဲ့အဆင့်ဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းဒီလိုဆောင်ရွက်ရမှာလူကြုံရင်းကောင်စီအနေနဲ့ရင်ဆိုင်ရတဲ့အကန့်အသတ်တွေရှိနေတယ်ဆိုတာတိတိတသားသတိပြုမိကြောင်းဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံအတော်များများအဆိုပြုထားတာတစ်ခုရှိပြီးတော့ဒီရလဒ်ကိုလည်းစောင့်ဆိုင်းနေကြောင်းပြောသားတာဖြစ်ပါတယ်ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံမှာလည်းအဖွဲ့ဝင်နိုင်ငံအတော်များများအဆိုပြုထားတဲ့အချက်ရှိနေကြောင်းနဲ့ဒီရလက်ကိုစောင့်ဆိုင်းနေကြောင်းအန်တိုနီယိုဂူတာရက်စ်ကပြောသွားတာဖြစ်ပါတယ်။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာရောအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်အတွက်အဆိုပြုထားချက်မှာရောကုလသမဂ္ဂအထွေထွေမှုချုပ်ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အကြံပြုချက်တွေနဲ့မေတ္တာရက်ခံချက်တွေအများအပြားပါဝင်ပါတယ်။ဒါရီအားလုံးကိုသူ့အနေနဲ့အပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ကပြောပါရယ်။မဖြစ်မနေလုံးဝဦးစားပေးဆောင်ရွက်ရမယ်လိုအပ်နေတဲ့အချက်တွေနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်ကသတင်းတော့တွေကိုအခုလိုပြောပါရယ
်။ And indeed we insist on the need to make sure not only that all violence against this population stops but also we need to insist onUnhindered humanitarian access.
သူပြောသွားတာကအသေးချာဆောင်ရွက်ရမယ်လိုအပ်ချက်ကိုကုလသမဂ္ဂအနေနဲ့တောင်းဆိုရမှာဒေသခံတွေအပေါ်အကြမ်းဖက်မှုအလုံးရက်တန့်ရေးတယ်မဟုတ်ပဲရခိုင်ပြည်နယ်မြောက်ပိုင်းတစ်ခုလုံးမှာလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိဝင်ခွင့်ပြုရေးကိုပါတောင်းဆိုဖို့လိုအပ်ကြောင်းဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ဒေသခံမှန်သမျှအားလုံးအတွက်နေရရင်ပြန်ခွင့်လုံလုံခြုံခြုံတိတ်ခါရှိရှိနဲ့လူလူလားလားပြန်နိုင်ရေးအခိုင်အမာပြောကြဖို့တောင်းဆိုကြောင်းဒေသခံတွေထွက်ခွာထွက်ပြေးရတဲ့မူလနေရာတွေစီပြန်သွားလို့မရတဲ့ဒုက္ခတွေစခန်းတွေမှာမထားပဲသူတို့ရဲ့နေရရင်ရွာတွေစုကိုပြန်သွားခွင့်ပြုဖို့လေကုလသမဂ္ဂအနေနဲ့တောင်းဆိုကြောင်းပြောသွားတာဖြစ်ပါတယ်။ဒါအပြင်နေရရင်ပြန်နေထိုင်ခွင့်ပြုဖို့နဲ့တရားဝင်အထောက်အထားစာရွက်စာရင်တွေထုတ်ပေးဖို့စတဲ့အဓိကကျတဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းဖို့လိုအပ်ကြောင်းလည်းကုလသမဂ္ဂအထွေထွေမှုချုပ်ကပြောပါတယ
်။ On the other hand, we go on considering that it is absolutely essential to address the root cause of the problem which
သူပြောသွားတာကအခြားတစ်ဖက်မှာလည်းပြဿနာရဲ့အခြေခံအကြောင်းရင်းကိုဖြည့်ရှင်းဖို့အမှန်တကယ်လိုအပ်ချက်တွေကိုကုလသမဂ္ဂဘက်ကစဉ်းစားနေပြီးဒီအကြောင်းရင်းတွေဟာနိုင်ငံသားဖြစ်ခွင့်နဲ့ဒေသခံတွေရဲ့တရားဝင်နေထိုင်ခွင့်စတဲ့ပြဿနာတွေပေါ်မှာအများကြီးမူတည်နေတယ်လို့ပြောသွားတာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပြဿနာကိုအောင်အောင်မြင်မြင်ဖြေရှင်းနိုင်ရေး ဩဇာရှိတဲ့နေပယ်အားလုံးကနေညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းမစ္စတာဂူတာရက်စ်ကသတင်းတောက်တွေကိုပြောပါရရှင်
မန်အင်ဂျင်နိုင်ပြောပြခဲ့တာပါရှင်မြမအရေးလုံခြုံရေးကောင်စီဥက္ကဋ္ဌကြီးညာချက်ထုတ်ပြန်ထားသလိုအမေရိကန်ကရောဘလို့သဘောထားရှိသလဲဆိုတာကြည့်ကြရအောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဖတ်စ်အမေရိကန်ပထမဆိုတဲ့နိုင်ငံခြားရေးမူဝါဒကိုချမှတ်ထားပေမဲ့လည်းရခိုင်ပြည်နယ်အရေးကိုအမေရိကန်အစိုးရအနေနဲ့အလေးထားဆောင်ရွက်နေပါတယ်လို့နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူတဦးကပြောပါတယ်ဒီအချက်အသေးကိုဖြည့်ရှင်ရေးဒေါ်ဆန်းစုကြည်အပါအဝင်အစိုးရအဖွဲ့တွေကတခြားလူတွေအနေနဲ့ရှေ့တိုးဆောင်ရွက်ဖို့အရေးကြီးတယ်လို့လည်းပြောပါတယ်American NPR အတံလွှင့်ဌာနနဲ့မြန်မာကန်အတွင်းလက်ထဝန်ကြီး Henshaw ဖြည့်ဆို့ခဲ့တာတချို့ကိုကောက်နှုတ်ပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင
်အမေရိကန်ကိုပထမဦးစားပေးဖြစ်သတ်မှတ်တဲ့မူဝါဒကိုချမှတ်ကျင်သုံးနေတဲ့သမ္မတဒေါ်နယ်ထရမ့်အစိုးရကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအလေးနဲ့ထားလှုပ်ဆောင်ပါမလားဆိုတဲ့မေးခွန်းကိုအမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ရင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Simon Henshaw ကအခုလိုပြန်ဖြေသွားတာပါ
I think we have dug in. Ambassador Haley's spoken out. Secretary Tillerson has spoken out. The White House has spoken out. I led this delegation.
တင်ရောဘက်ကခိုင်မာလုပ်ထားတယ်လို့ယူဆပါတယ်။သမ္မတဂျီဟေလီနိုင်ငံခြားရေးဝန်ကြီးထေလာဆင်နဲ့သမ္မတအင်ဂျီနီယာတို့ကဒီကိစ္စကိုပြောဆိုထားတာတွေရှိပါတယ်။ဒီကုသလေအဖွဲ့ကိုကျွန်တော်ဥဆောင်သွားခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးလည်းနောက်သတင်းပဲဆိုသွားပါလိမ့်မယ်။ဒါဟာအတော်လေးအားကောင်းတဲ့တုံ့ပြန်လှုပ်ဆောင်ချက်လို့ကျွန်တော်ယူဆပါတယ
်။အမေရိကန်ကအများပြည်သူဝန်ဆောင်မှုမီဒီယာတွေထဲမှာအကြီးအဆုံးတစ်ခုလို့ဆိုရမှာဖြစ်ပြီးတဲ့ဒီဘက်ကိုနားဆင်တဲ့ပရိသတ်အရေးအတွက်တန်း30ကျော်ရှိတဲ့ NPR လို့ခေါ်တဲ့ National Public Radio အတံလွင့်ဌာနနဲ့တောက်ကြံလေးကလုပ်တဲ့မေးမြန်းခန်းတွင်ဒေါက်တာဝန်ကြီးဟန်ရှော့ကအဲ့လိုဖြေသွားတာပါ Mr. Henshaw ဟာလုပ်သက်နှစ်30ကျော်ရှိတဲ့ဝါရင်တန်တမန်တူဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းရက်တွေတုန်းကပဲအမေရိကန်နိုင်ငံခြားရေးဌာနအစိမ့်ကိုယ်စားလှယ်အဖွဲ့တစ်ဖက်ကိုဦးဆောင်ပြီးမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့ပြီးတော့ရခိုင်ပြည်နယ်အကြက်တဲနဲ့ဒုက္ခတဲ့အရေးတို့ကိုပြောဆိုဆွေးနွေးခဲ့ပါသေးတယ်။ရခိုင်ပြည်အကြက်တဲပေါ်အမေရိကန်နေနဲ့အများကြီးထတ်လုပ်နိုင်ပါတယ်လို့လည်း NPR နဲ့မီးမြန်းကမ်းမှာမစ္စတာဟန်ရှော့ကပြောပါတယ်
။ Number 1 you know I come from the humanitarian bureau at the State Department is continue humanitarian help.
Number 2 ကနိုင်ငံရေးဌာနအဒီလူသားချင်းစာနာမှုကူညီရေးဆက်တည်ပေးနေပါတယ်။ကျွန်တော်တို့ဟာပထမဆုံးကူညီလူတန်းခဲ့တဲ့နိုင်ငံမှာဘင်္ဂလားဒေ့ရှ်အစိုးရကိုပံ့ပိုးကူညီနေပါတယ်။ဒုက္ခသည်တွေကိုကူညီနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ NGO တွေကိုပံ့ပိုးပေးနေပါတယ်။ဖြစ်နိုင်တဲ့များအကူအညီများများပေးနိုင်ဖို့အတွက်ရှင်းလင်းပြီးစုစည်းရဲ့အစီအစဉ်တရားရှိဖို့အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ
်။ Nobel ငြိမ်းချမ်းရေးဆုရထားပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်နှစ်ပေါင်းများစွာကြံ့ကြံ့ခံရင်ဆိုင်တိုက်ပွဲဝင်ခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုဒီကနေ့ကြုံတွေ့ခံစားရတဲ့အခြေအနေမျိုးတီရောက်အောင်ဘယ်လိုလုပ်ပြီးဖြစ်ခွင့်ပေးခဲ့တာလဲဆိုတဲ့မေးခွန်းကိုလက်ထောက်ဝန်ကြီးဟန်ရှော့ကမြန်မာနိုင်ငံဖြတ်သန်းခဲ့ရတာကိုထောက်ပြပြီးတော့ပြန်ဖြေခဲ့ပါတယ်
။ Burma is not an easy or simple subject. It's a country that's come out of 50 years of authoritarian rule and it's been very isolated from the rest of the world.
မြန်မာနိုင်ငံကလည်းလွယ်ကူစင်းတဲ့အကြောင်းအရာမဟုတ်ပါဘူး
towards democracy.
ဒီနိုင်ငံကနှစ်ပေါင်း50ကျော်အာဏာရှင်အုပ်ချုပ်ရေးအောက်ကယုံထွက်လာတဲ့နိုင်ငံဖြစ်ပါတယ်။တစ်ကမ္ဘာလုံးနဲ့ဖီကြားအထူးကြံဖြစ်နေခဲ့တဲ့နိုင်ငံပါ။သူတို့လုံနေရတဲ့ဒီမိုကရေစီအစဉ်ပူပြောင်းရေးဟာခက်ခဲပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ကင်ထားတဲ့အရသာဘက်နဲ့အရင်ကောင်းဆောင်တွေဖြစ်တဲ့စစ်ဖက်ကြားအာဏာခွဲဝေရေးဟာလောက်ရကန်ရခက်ခဲတဲ့လမ်းကြောင်းပါ
။ဒါပေမဲ့လည်းရခိုင်ပြည်အကြက်တဲကနေဖြစ်လာတဲ့အခြေအနေတွေကဒေါ်အောင်ဆန်းစုကြည်နှစ်ပေါင်းများစွာစူးစမ်းရယူခဲ့တဲ့တိုးတက်မှုတွေကိုခြေဖြတ်ပစ်နေပြီးသူ့အပေါ်အများယုံကြည်လက်ခံနိုင်မှုကိုပါဆုံးရှုံးရတာမျိုးဖြစ်မနေဘူးလားဆိုတဲ့ NBR ရဲ့မေးခွန်းကိုတော့လက်ထောက်ဝန်ကြီးဟန်ရှော့က
I don't feel that I can really comment on her credibility. She has a long history of taking really difficult steps and putting up with a house arrest.
ဘာအများယုံကြည်လက်ခံနိုင်မှုနဲ့ပတ်သက်ပြီးကျွန်တော်တကယ်တမ်းမှတ်ချက်ပေးပြောဆိုနိုင်မယ်လို့မထင်ပါဘူး။သူဟာနှစ်ပေါင်းများစွာနေအခြေအကျုပ်ချထားခံခဲ့ရပြီးတကယ့်ကိုခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့တဲ့သမိုင်းကြောင်းစီကြီးရှိထားသူပါ။ဒါပေမဲ့လည်းသူနဲ့အစိုးရအဖွဲ့တွေကတခြားတာဝန်ရှိသူတွေဟာဒီကြတဲ့ကိုဖြစ်စင်းရေးစစ်တို့လှုပ်ဆောင်မှုအရေးကြီးတယ်လို့တော့ကျွန်တော်ယူဆပါတယ
်။ဒေါက်ဝန်ကြီးဟန်ရှော့ဟာမြန်မာနိုင်ငံခီးစဉ်တွင်စစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံရတာမျိုးမရှိခဲ့ပေမဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson နိုဝင်ဘာလ15ရက်နေ့မြန်မာနိုင်ငံကိုသွားတဲ့အခါမှာတော့စစ်ဖက်ရောအရက်ဖက်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံဖို့ရှိတယ်လို့ပြောသွားပါတယ်ခင်ဗျာ
။ဒေါက်တာရှင်များရှင်ဒီကုနှစ်ပေါင်းများစွာအတွင်းအရက်သားဆွေရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေရှင်းပါခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ ပြောင်းလဲခြင်းတန်ပြီးဆိုတဲ့ဆောင်ပုံနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘလောက်ထိဆောင်ရှင်းပေးနိုင်ခဲ့ပါပြီလဲ။မေဆနာရှင်တွေရဲ့မျှော်လင့်ချက်တွေဘလောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VUES နေနေညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VUES ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်နေတဲ့အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီပါသေးတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားအစိုးရကိုလူသက်အစိုးရလို့ခေါ်ဆိုလိုက်ပြီးကမ္ဘာကြီးနဲ့အာရှဒေသကိုမြောက်ကိုရီးယားရဲ့ကြီးမားတဲ့ချိန်ချောက်မှုကလွတ်အောင်အမေရိကန်နဲ့တရုတ်အစိုးရတို့အနေနဲ့ပူးပေါင်းဆောင်ရွက်သွားကြရမှာဖြစ်တဲ့အကြောင်းပြောပါရတယ်။မြောက်ကိုရီးယားအရေးပါဝင်အမေရိကန်နဲ့တရုတ်ကြားကြီးမားတဲ့ကုန်သွယ်မှုကကွာဟတဲ့အကြောင်းတွေနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့အတူတရုတ်နိုင်ငံကိုလိုက်ပါသွားတဲ့ VOA အင်ဂျူရောသတင်းတောက်စတီဗ်ဟာမန်သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဒီကလျာလနဲ့ပဲထိန်တက်ဒုံးတွေတိဆောက်နိုင်အောင်မြောက်ကိုရီးယားကမြင်းမြန်းဆန်းဆန်းလုံနိုင်ခဲ့တဲ့အခွင့်အရေးရခဲ့တာမျိုးလို့အတိတ်ကအမားမျိုးပြန်မလုံမိဖို့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားသဘောတူလက်ခံထားတယ်လို့သမ္မတထရမ့်ကကြေညာခဲ့ပါတယ်
The entire civilized world must unite
to ကိုရီးယားနိုင်ငံရဲ့ယူသွမှုတွေကိုရင်ဆိုင်မှုရင်ကျေးတဲ့ကမ္ဘာကြီးတစ်ခုလုံးအနေနဲ့တစ်စီးတစ်လုံးနဲ့ရှိရမှာဖြစ်ပြီးဒီကမ္ဘာလုံးကကျွန်တော်တို့ကိုစောင့်ကြည့်နေကြပါတယ
်ဒါပေမဲ့တရုတ်သမ္မတရှီကျင့်ဖင်ကတော့မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတတိထားပြီးထိနေနေနေပြောဆိုသွားခဲ့ပါတယ
်။ Chen Ning ချင်းနေ
ကိုရီးယားကျွမ်းဆွယ်ကနျူကလ িয়ার ရေးကိစ္စနဲ့ပတ်သက်ပြီးပြောရရင်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လက်နက်ဖြုတ်သိမ်းရေးအောင်မြင်ဖို့နဲ့နိုင်ငံတကာနျူကလ িয়ার လက်နက်မပြန်ပွားရေးသဘောတူညီချက်အတိုင်းလှုပ်ဆောင်သွားဖို့တန်ဋိဌာန်အခိုင်အမာချမှတ်ထားတယ်ဆိုတာကျွန်တော်တို့အနေနဲ့ထပ်လောင်းပြောချင်ပါတယ်။တစ်ဖက်စလုံးကကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေအတိုင်းဆက်ပြီးတော့တိတိကျကျနဲ့အပြေးဝအကောင့်ထဲပေါ်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနှစ်ဖက်စလုံးအနေနဲ့ဆွေးနွေးညှိနှိုင်းမှုတွေကနေတဆင့်ဖြေရှာနိုင်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။အစောပိုင်းကတော့သမ္မတထရမ့်ကတရုတ်ခေါင်းဆောင်နဲ့ဆွေးနွေးပြောဆိုမှုထွက်မှာမြောက်ကိုရီးယားကိစ္စအပါအဝင်တခြားကိစ္စရပ်တွေမှာလည်းအလွန်ကောင်းမွန်တဲ့တိုးတက်မှုတွေရခဲ့တယ်လို့ပြောပါတယ
်။ကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းနိုင်မယ့်နည်းလမ်းရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်
။တရုတ်သမ္မတရှီကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံတော်အခမ်းအနားတွေကျင်းပရာပြည်သူ့ခမ်းမရဲ့အပြင်ဘက်မှာကော်ဇော်နီခင်ပြီးကြိုဆိုခဲ့တာဖြစ်ပြီးတော့အချိန်ထဲမှာပဲတရုတ်နိုင်ငံတော်စစ်တီးဝိုင်းကလည်းနိုင်ငံတော်သချင်းတွေကိုတီးမုတ်အမြောက်တွေပစ်ဖောက်ကြိုဆိုခဲ့ကြတာဖြစ်ပါတယ်။ဒါပြင်သမ္မတနှစ်ဦးဟာကုန်သွယ်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုတွေရှိတယ်ဆိုပြီးအမေရိကန်ဘက်ကအချိန်တော်ကြာကလေးကပြောဆိုလာခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအမေရိကန်ရဲ့ကုန်သွယ်ရေးလုံခြုံရေးမှုဟာနှစ်စဉ်မယုံကြည်နိုင်လောက်အောင်ကိုအမေရိကန်ဒေါ်လာဘီလီယံရာပေါင်းများစွာရှိပြီးဒီလိုမညီမျှမှုတွေဖြစ်အောင်အရင်အမေရိကန်အစိုးရတွေကခွင့်ပြုခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ
် But I don't blame
ကျွန်တော်အနေနဲ့တရုတ်နိုင်ငံကိုပြစ်မတင်ပါဘူးနိုင်ငံတစ်ခုကသူတို့ရဲ့နိုင်ငံသားတွေအတွက်တခြားနိုင်ငံတစ်ခုအပေါ်မျက်ထုတ်တာဘယ်သူကပြစ်တင်နိုင်မလဲ
တရုတ်သမ္မတရှီကျင်းဖင်ကတော့နိုင်ငံကုန်သွယ်ရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
和全球经济增长
တရုတ်နဲ့အမေရိကန်ဟာကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုဖြစ်ပြီးကမ္ဘာစီးပွားရေးကြီးထွားလာဖို့မောင်းနှင်ပေးတဲ့အရေးပါတဲ့ရန်နေရာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးတွေကိုနောက်ထပ်တိုးချဲ့ဖို့နိုင်ငံတော်အစ်စ်စီးပွားရေးမူဝါဒဆိုင်ရာရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးအားကောင်းအောင်လုပ်ဖို့ကောင်းမွန်တည်ငြိမ်နဲ့မျှတတဲ့စီးပွားရေးနဲ့ကုန်သွယ်မှုဆက်ဆံရေးတွေဖြစ်ပေါ်လာအောင်လှုပ်ဆောင်သွားဖို့လိုအပ်ပါတယ်သမ္မတထရမ့်ရဲ့တရုတ်နိုင်ငံခီးစဉ်တွဲအမေရိကန်ဒေါ်လာ150ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေကိုလက်မှတ်ထိုးနိုင်ခဲ့ကြတယ်လို့ခေါင်းဆောင်နှစ်ယောက်စလုံးကပြောနေကြပေမဲ့လည်းအဲ့ဒီနားလည်မှုစာချုပ်လာတွေဟာမဖြစ်မနေနိုင်တာအမဲ့သဘောတူညီချက်တွေမဟုတ်တာကြောင့်တကယ်လက်တွေ့မှာတော့ဖြစ်လာနိုင်ခြင်းမှဖြစ်လာနိုင်မယ်လို့ပြောပါရခင်ဗျာ
ကိုရနိုင်ပြပြသွားခဲ့တာပါရှင်မကြခင်ထုတ်လိမ့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာလိုသူတွေအတွက်မနက်ခင်းအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းလွှာနဲ့အတူသိပ္ပံနဲ့ဤပညာအမျိုးသမီးကန္တာတွေကိုနှာစင်ကြရမှာပါရှင်
ဒီ UI မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။ဒ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ17ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်သားကောင်းထုတ်ချက်အိန္ဒိယတုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာသိပ္ပံနဲ့ဤပညာကန္တာတွေနားဆင်ကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးထားကြတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အာပေါ်မပြည့်ကိုကျော်အောင်လွင်နဲ့ဒေါက်ခင်မျိုးသက်တို့ကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ပါတယ်ရှင်
။မြစ်ဆုံဆင်းတဲ့ပတ်သက်ပြီးတန်းတန်းလူမျိုးစုရဲ့အတန်းကိုနားထောင်ဖို့တောက်ကြံနေထုတ် Frontier မြန်မာစာဆောင်သူ့အမြင်ကဏ္ဍမှာရန်ဟီလီနဲ့ Debbie Siwan Chan တို့ကရေးပါတယ်။မြန်မာနိုင်ငံမှာစီမံကိန်းအကြီးကြီးတွေလုပ်တိုင်းဒေသခံတွေကိုဘေးဖယ်ထားလို့ရှိပြီးဒီထဲမှာမြစ်ဆုံစီမံကိန်းလည်းပါပါတယ်တဲ့။ဒါပေမဲ့ဒီမြစ်ဆုံစီမံကိန်းကိုနိုင်ငံသားတွေအကြီးကျယ်ကန့်ကွက်တာကြောင့်အရင်သမားဦးသိန်းစင်လက်ထက်ကဆိုင်းငံ့ထားခဲ့တာမို့အခုအစိုးရကသူ့လက်ထက်မှာတာဝန်ခံတာဝန်ယူမှုဘယ်လောက်ရှိလဲဆိုတာပြဖို့အခွင့်အရေးဖြစ်လာပါလေတဲ့။မြစ်ဆုံဆဲကိစ္စဟာနိုင်ငံခြားဆက်ဆံရေးဆိုင်ရာပြဿနာတွေမကဘဲအစိုးရတည်းရဲ့ဂရိကွက်တွေဖြစ်တဲ့ပွင့်လင်းမြင်သာမှုလူခွင့်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပါသက်ဆိုင်နေတာပါတဲ့မြစ်ဆုံဆဲတိဆောက်မှုကိုမလိုလားကြောင်းဒေသခံတွေကပြသခဲ့ပေမဲ့အရင်အစိုးရကနားမထောင်ခဲ့တယ်လို့တခြားစီမံကိန်းကြီးတွေဖြစ်တဲ့တန်လင်းရေကာတာတွေလေပလောင်းချီနီမိုင်းတီလဝါနဲ့ကြောက်ဖြူအထူးစီးပွားရေးဆောင်တွေအပြင်တဝဲရေနံချက်ဆက်ရုံစီမံကိန်းတွေဟာလည်းဒေသခံတွေလက်မခံတဲ့စီမံကိန်းတွေလို့ဆိုပါတယ်။ပြောင်းလဲချိန်တန်ပြီလို့ဂရီပင်တက်လာတဲ့လက်ရှိအစိုးရအတွက်စီးပွားရေးဖွံ့ဖြိုးအောင်လုပ်ရင်လူခွင့်ရေးပါလေးစားမှုရှိမယ်လို့မျှော်လင့်နေကြတဲ့ပြည်သူတွေအတွက်ဒီမြစ်ဆုံစီမံကိန်းတွေလက်တွေပြဖို့အတွက်အခွင့်အလမ်းရနေတယ်လို့တခြားစီမံကိန်းတွေအတွက်ပါဖန်တီးပြရင်လူလူရဲ့ယုံကြည်မှုကိုရယူနိုင်တယ်လို့ဆိုပါတယ်တချိန်တည်းမှာပဲအစိုးရဘက်ကတစ်ဖက်သက်ဆုံးဖြတ်မှုတွေချရင်ဒေသခံတိုင်းရင်းသားတွေကိုဘေးဖယ်ထုတ်တယ်လို့ဖြစ်နေမယ်လို့ပါသတိပေးထားပါတယ
်အမေရိကန်ရဲ့ပြစ်ဒဏ်ခတ်ရေးယူမှုကိုမြန်မာစစ်တပ်ကဘလို့တုံ့ပြန်မလဲဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ချက်ဆောင်းပါးတစ်ပုဒ်အရာဝတီမဂ္ဂဇင်းမှာနိုဝင်ဘာလ10ရက်နေ့ကဖော်ပြထားပါတယ်မြန်မာစစ်ကောင်းဆောင်တွေကိုအဓိကပြစ်မှတ်ထားပြီးရေးယူဖို့ EU ဥရောပသမဂ္ဂနဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနတို့ကကြေညာထားတာတရလောက်ကြာပါပြီမြန်မာစစ်တပ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတရားဝင်တုံ့ပြန်တာမရှိသေးပါဘူး။လက်ခံပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုအင်အားသုံးပြီးတော့နေမျိုးရှင်းလင်းရေးတွေလုပ်ခဲ့တဲ့အတွက်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားစစ်ဘက်အရာရှိတွေကိုဖိတ်ခေါ်မှုတွေရပ်ဆိုင်းထားဖို့နဲ့သူတို့ရဲ့လုပ်ရက်တွေကိုပြန်ပြီးတော့တုံ့တက်ဖို့ဥရောပသမဂ္ဂကရောအမေရိကန်ကပါဆုံးဖြတ်ထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ကဘာမှတုံ့ပြန်တာမရှိဘဲအတန်တိတ်နေပါလေ။အော်ဒီဘာလ15ရက်နေ့ကတော့စစ်ကောင်းဆောင်တွေကိုအေးအေးယူကန့်တတ်မဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့ဘက်ကစိုးရိမ်မှုမရှိတဲ့အကြောင်းသူတို့လုပ်နေတာကနိုင်ငံတော်ကာကွယ်ရေးအတွက်မှန်ကန်တဲ့လုပ်ရည်တွေဖြစ်တဲ့အကြောင်းမြန်မာကာကွယ်ရေးဝန်ကြီးဒုဗိုလ်ချုပ်ကြီးစိန်ဝင်းကပြောပါတယ်နိုင်ငံတော်တိုင်းပင်ခံရုံးရညွန်ကြားမှုချုပ်ဦးစော်ထေးကတော့အမေရိကန်ရဲ့လုပ်ရည်တွေကဆောင်ရွက်နေစေဖြစ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေနဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုတွေကိုအနောက်ရှက်ဖြစ်စေနိုင်တယ်လို့အေယာဝတီကိုပြောပါတယ်ပြည်ထောင်ခအရေးယူမှုတွေလုပ်လို့ရှိရင်အခမ်းအနားဆုံးကတာမန်ပြည်သူတွေပဲဖြစ်လိမ့်မယ်လို့လည်းဆိုပါတယ်အရေးယူတန်ခတ်မှုတွေကဒေါ်စုနဲ့စစ်ကောင်းဆောင်တွေအကြားဆက်ဆံရေးကိုပို့ပြီးတော့အခက်အခဲတွေ့စေနိုင်မလားဆိုတဲ့အချက်ကလည်းစိတ်ဝင်စားစရာပါနောက်တစ်ပတ်ထဲမှာအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson မြန်မာပြည်ကိုရောက်လာဖို့ရှိပြီးတော့အရေးယူတန်ခတ်မှုနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်းဆောင်နဲ့အသေးစိတ်ပြောဆိုတာမျိုးတွေရှိလာနိုင်ပါတယ်တကယ်တော့သူတို့နှုတ်ကအမေရိကန်ကအရေးယူမှုလုပ်မယ်လို့ကြေညာပြီးတဲ့နောက်ပိုင်းစကားပြောဆိုခဲ့ကြပြီးသားပါလူများသိအောင်တရားဝင်မကြေညာသေးတာပဲရှိပါတယ်နောက်တစ်ပတ်လည်းကြာရင်တော့ရေးယူပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်းဆောင်တွေဘလို့ခံစားမှုတွေရှိကြသလဲဆိုတာကိုလည်းအမေရိကန်ဘက်ကသိလိုက်ရလိုက်မယ်လို့မျှော်လင့်ရတဲ့အကြောင်းဖော်ပြထားပါတယ
်။ကမ္ဘာသတင်းတွေထဲမှာရေးကြတဲ့မြန်မာပြည်အကြံကောက်နှုတ်ချက်တွေနားဆင်ကြရပြီးတဲ့နောက်အခုလေ့လာကြရမယ်အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လတ်လတ်တန်ကစီစဉ်ပို့ချပေးထားပါတယ်ရှင်။
Tigrim ne, Jimbiame, idiom atongaro.
Lend a hand.
Pibari, Salumbanga, L E N D, Lenga Hara, Ega de pe, de ku, H A N D, Hanga, le, E Hanga, let the pe, suro. So quite good, tayai, tibegaro, let the pecku, hababo. Call it pecku, the gay chappy, habu, hopene. EDM ဆိုတဲ့တော့ဝိုက်ဒီပဲကတော့လူတူအူအူကိုဝိုင်းကူတာကိုဆိုတာဖြစ်ပါတယ်အင်္ဂလိပ်စကားလုံးမှာတော့help ပေါ့ရှင်ဒါကြောင့် please lend me a hand လို့ပြောရင်ကျွန်တော်ကျမကိုတစ်စိတ်လောက်ကူညီပါပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
Could you lend me a hand with this suitcase? It's too heavy for me.
Could
you lend me a hand with this suitcase? It's too heavy for me.
Please
lend me a hand.
Edagaro, digitimini, Jimpia Giri, idiom atome pipari.
Tala Diamineke, Englating as I go, Lila Geta Birena, Ku, Mudamika Nago, Nasi Abamishi. Pigare out to Valaga Sabi, Facebook, Twitter, Sashire, Internet Lumu Kunyatema, Hashtag Me Too, Amudami Yelo Samudia Kisalavare, Dilo Samugaro, a to the pin, Amudami Ribo, Lane Dine Saya Sogamu, Ga India Pia, Nashak Kan Kajayabime, a Tao Mumu Tao, Tao Lopesi, Shell Lopesi, Mute Pongue, Tagajare, Drue Pia Drigo, Wimbuin Linlin Porto, Pioso Lajara Pipare, Hashtag Me Too, Lo Samu Jango, Ditrin Paye, Amudami Kandama, Dola Latanga Suzi.
You can bend but never break me, 'cause it only serves to make me more determined to achieve my final.
My name is Chelsea Byers, and me too.
My name is Taylor Morley, me too.
My name is Hussein Turk, and me too.
Hi, my name is Valerie Lopez.
Era Garol, teaching in California, Machimpame. Hashtag Me Too March Chite Puetwe Kmakata Sizi in Duduga Throw Kodain Lin Bainsaya Sogamu Tamamho Ka Indi Piapiao No Shek Hayade Chow Akulu to Ujinzi Chadabini Tinsa Shinibuma Pioja Kejaraba Me Too Suragaro Ngale Pare Sure Lin Bainsaya Sogamu Ka Indi Piapiao No Shek Haya Dudu Cinema Tanochamale Pare Suragu လူသိရှင်ကြားထုတ်ဖော်ပြီးအင်တာနက်ပေါ်မှာ#MeToo လှုပ်ရှားမှုကိုဆိုလိုတာပဲဖြစ်ပါတယ်ဒီလှုပ်ရှားမှုကနှစ်ထောင်ဆယ်ခုနှစ်အောက်တိုဘာလကနာမည်ကြီးရုပ်ရှင်မင်းသမီးအလီရှာမီလန်နိုကနေဟောလိဝုဒ်မီရာမက်စ်ရုပ်ရှင်ထုတ်လုပ်ရေးတတိယကြီးဟာဗီဝိုင်းစတိန်းဆိုသူကသူ့ကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့တဲ့ဆိုတာကိုအခုလိုဟက်ရှ်တက် MeToo သင်္ကေတကိုအောက်တိုဘာလ5ရက်နေ့ဒီမှာပဲလူ9000ခန့်ကတုံးခဲ့ပြီးအောက်တိုဘာလ16ရက်နေ့မှာတော့လူ9000အထိတိုးပြီးတုံးခဲ့တာတွေ့ရပါတယ်အချိန်ထဲမှာပဲဒီသင်္ကေတကို Facebook မှာပထမ24နာရီတွင်လူ4.5ခန့်ကတုံးခဲ့ပြီး Post Bounce 12တန်းတင်ခဲ့တာဖြစ်ပါတယ်လေရှယ်မယ်လနိုကအခုလိုအမျိုးသမီးတွေ MeToo သင်္ကေတ
Now, I just think that it's something that is so prevalent. It is a cultural issue that I think that we have to face.
You know, Piet, we have to take a look at it. Lu Yinji Huma, Pinija, Lady Alu Pinibari. Mute Midwe, Kulu, Dito Shamuma, Bawin Jiha. သူတို့ရဲ့ဖြစ်ပျက်သမျှကိုထုတ်ဖော်ပြကြဖို့မလိုသလိုဘယ်သူကသူတို့ကိုစော်ကားတယ်ဆိုတာကိုလည်းနာမည်ထုတ်ဖော်ပြကြဖို့မလိုပါဘူးစော်ကားခံရတဲ့သူတွေထဲပါဝင်တယ်ဆိုတာကိုဖော်ပြခြင်းအပြင်သွေးစည်းခိုင်မာမှုကိုပြတ်တာတဲ့သဘောပဲဖြစ်ပါတယ်ခုလောက်လူဦးရေတန်းတဲ့ခြေပြီးတိုးလာတာကိုကြည်ချင်းအပြင်အမျိုးသမီးတွေအတူတကွသွေးစည်းခိုင်မာမှုရပ်တည်ရင် In Weinstein ရဲ့စော်ကားမှုကိုခံခဲ့ရတဲ့ရုပ်ရှင်လောကကလူတွေဒီလှူရှားမှုမှာပါဝင်ခဲ့ကြရမှာ2006ခု Academy ရုပ်ရှင်မင်းသမီး Reese Witherspoon ਨੇ ပါဝင်ပါတယ်ဒါရိုက်တာဝိုင်းစင်းကသူ့ကိုစော်ကားခဲ့တာနဲ့ပတ်သက်လို့သတင်းမီဒီယာကိုအခုလိုဖွင့်ဟခဲ့ပါတယ
် I have my own experiences that have come back to me very vividly and I found it really hard to sleep hard to think hard to communicate
ကျမကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာပါဖြစ်ဖြစ်တည်းကိုကျမကောင်းကောင်းကြီးမှတ်မိပါတယ်ကျမအိတ်မပြောနိုင်ခဲ့ပါဘူးကျမအမှန်ကိုဖြစ်ဖြစ်ချင်းပဲထုတ်မပြောမိခဲ့တဲ့အတွက်နောင်တလည်းရမိပါတယ်အေးမြူခဲ့တာကိုလည်းဝမ်းနည်းမိပါတယ်။ကျမ16နှစ်အရွယ်ကဒီဒါရိုက်တာကကျမကိုစော်ကားခဲ့တာပါ
။တကယ်တော့ဒီ Me Too ဆိုတဲ့အသုံးနှုန်းကိုပထမဦးဆုံးသုံးခဲ့သူကတော့လူမှုရေးလှုပ်ရှားသူ Tarina Burke ပဲဖြစ်ပါတယ်။သူကလူမဲအမျိုးသမီးတွေအထူးသဖြင့်လိင်ပိုင်းဆိုင်ရာစော်ကားမှုခံနေကြရတာနဲ့ပတ်သက်လို့2006ခုနှစ်က Me Too ဆိုတဲ့မှတ်တမ်းရုပ်ရှင်ကိုရိုက်ကူးခဲ့သူဖြစ်ပါတယ်။သူစင်ကသူရိုက်ကူးဖို့ဖန်လာခဲ့တဲ့အကြောင်းကတော့အသက်73နှစ်ပဲအမျိုးသမီးငယ်လေးတူကသူအတူအနေနဲ့လိင်ပိုင်းစော်ကားခံခဲ့ရတာကိုသူ့ကိုလာဖွင့်ဟပြီးအကြံဉာဏ်တောင်းခံခဲ့စဉ်ကသူစင်သူ့အနေနဲ့ဘာမှမတတ်နိုင်ခဲ့တာကိုယူကျုံမရဖြစ်ပြီးအခုလိုမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးခဲ့တာဖြစ်တယ်လို့ဆိုပါတယ်သူကဒီလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းမီဒီယာကိုပြောခဲ့တာကတော
့ This is not about me it's about survivorsAnd it's about
ဒါဟာချမတယောက်တည်းတွေမဟုတ်ပါဘူးဒီလိုစော်ကားခံခဲ့ရပြီးမြေဘဝကိုရင်ဆိုင်ရဲတဲ့လူတွေအတွက်ဖြစ်ပါတယ်သူတို့တွေဘဝကိုရင်ဆိုင်ရမှာဘယ်လိုအကူအညီတွေလိုအပ်တယ်လဲသူတို့ကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုနှိုးကြမှုရှိစေဖို့ဖြစ်ပါတယ်လို့ Miss Buck ကပြောသွားတာဖြစ်ပါတယ်ဒီ Me Too လှုပ်ရှားမှုကြောင့်လိင်ပိုင်းဆိုင်ရာစော်ကားခဲ့ကြသူတွေလူသိရှင်ကြားဖြစ်ကုန်ကြတဲ့အတွက်ကြောင့်လေဒီကဆွဆွေးချင်းခံခဲ့ရတဲ့ဒါရိုက်တာဝိုင်းစင်းကတော့ကောမဒီဘုတ်အဖွဲ့ကနေထုတ်ပယ်ချင်းခံခဲ့ရပါတယ်အချိန်ထဲမှာပဲဗြိတိန်မှာဆိုရင်လေကာကွယ်ဝင်ကြီးမိုက်ကယ်ဖာလန်ဟာမြို့ပြည်တွေပေါ်ကအင်ဒီပြက်ပြားအောင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွေးချက်တွေကြောင့်ပြီးခဲ့တဲ့သတင်းပတ်ကပဲဝင်ကြီးချုပ်3ဆမီတာထုတ်ထွက်စာတင်သွင်းခဲ့ရမှာသူ့ပေါ်ဆွဆွေးချက်တွေအများစုဟာမမှန်ကန်ပြီးမဲ့သူအတိတ်ကလုပ်ခဲ့တဲ့ဖြစ်ရတွေဟာသူ့ရာထူးမှာစောင့်ထိတ်ရမယ်ကျုပ်ဝတ်တိတ်ခါနဲ့မညီဘူးဆိုတာကိုသူနားလေသဘောပေါက်တဲ့အတွက်ကြောင့်ရာထူးကနေထုတ်ထွက်ခွင့်ပြုဖို့ရည်တာခဲ့တာတွေ့ရပါတယ်။ဒီ hashtag MeToo တင်ကြတာလှုပ်ရှားမှုကိုခုဆိုတောင်ကိုရီးယား၊ဗီယက်နမ်၊တရုတ်၊အိန္ဒိယ၊ပါကစ္စတန်UK ပြင်သစ်အပါအဝင်အ ਨੇ စုံနိုင်ငံပေါင်း85နိုင်ငံတို့မှပြန့်နှံ့နေပြီဖြစ်ပါတယ်မြန်မာနိုင်ငံမှာရောဒီ hashtag MeToo လှုပ်ရှားမှုဟာအင်တာနက်နဲ့ Facebook တွေမှာအသုံးပြုတာတွေစနေပါပြီလားဆိုတာကို Triangle Women အဖွဲ့ကမတည်သူမခင်လေးကိုမေးချခဲ့ပါတယ
်ကျွန်မတွေ့တာကတော့ကျွန်တော်တို့ဒီအမျိုးသမီးရေးလုပ်နေကြတဲ့အမျိုးသမီးတချို့ရဲ့ post တွေမှာတွေ့တယ်နောက်တစ်ခါအဲ့လိုပေါ့အမျိုးသမီးရေးမလုပ်ပင်မဲ့လူမှုအသင်းအဖွဲ့တွေမှာလုပ်နေတဲ့ညီမတွေကတင်တာတွေတွေ့တယ်ညီမလေးတယောက်ဆိုလို့ရှိရင်သူကသူစပြီးတော့တင်တာကိုကျွန်မတရီထားမိတယ်အဲ hashtag MeToo လို့ရေးပြတဲ့အခါမှာသူကတော့မလေးငယ်ငယ်လေးတယောက်ဖြစ်တယ်အဲ့ဒါနဲ့နိုင်နေမှာပေါ့လျှောက်သွားရင်လက်ဖက်ရည်ဆိုင်ကနေဘလိုမျိုးသူ့ကိုအင်ဂျီပြက်အောင်မျိုးမျိုးဘလိုဆောက်ရက်တဲ့ဆိုတာကိုခံရတယ်ဒါပေမဲ့သူကအဲ့လိုဆောက်ရက်တဲ့လူကိုသူကတက်တက်သွားပြီးတော့ဘာလုပ်တာလဲဆိုပြီးတော့ပြန်ပြီးတော့မိလိုက်တဲ့အခါမှာဆောက်ရက်တဲ့လူကစွန့်အားသွားပြီးတော့ဘာမှမပြောရဲပဲမျက်စိနဲ့နာပြက်ပြီးတော့ဟိုထွက်ပြေးသွားရတယ်ဆိုတဲ့ဟာမျိုးလေးတင်လာလဲတွေ့ဘူးတယ်တချို့တွေကြတော့လေခံငဲရပါတယ်တက်စကားပေါ်မှာဒီမျိုးခံငဲရတာတွေရှိတယ်အိမ်မှာခံငဲရတာတွေရှိတယ်ဆိုပြီးတော့ကြီးတဲ့သူတွေလည်းရှိပါတယ
်မအီတီဒီကျော်ကတော့မြို့သမီးအခွင့်အရေးအကျိုးတော်ဆောင်တူဖြစ်ပါတယ်ခုလိုမြို့သမီးတွေပေါ်အချမ်းဖက်စော်ကားမှုနဲ့ပတ်သက်လို့သူရဲ့သဘောထားအမြင်ကိုကျင်ပြရင်ဒီသတင်းပတ်ရဲ့မြို့သမီးကန္တာကိုညှိကုံးချုပ်အပ်ပါလိမ့်ရှင်
ဒီအကြမ်းဖက်မှုတွေကပေါ့နော်အရင်လုံးကတော့ရှိခဲ့တယ်အကောင်လုံးကလည်းတည်ပြီးသားပါဒါပေမဲ့သားရစာတန်းပေါ်မှာရေးပြီးတော့အရင်လုံးကအခြေအနေနဲ့ကျတော့မလုံနိုင်ခဲ့ကြဘူးပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာကျတော့မြို့သမီးများအကြမ်းဖက်မှုမြို့ကိစ္စရက်တွေမှာလူတွေကပို့ပြီးတော့အာရုံထားလာကြတယ်ဒါကလည်းလူမှုပတ်ဝန်းကျင်ရဲ့ပြဿနာတစ်ခုပြီးလို့ရှိရင်ဒီပတ်ဝန်းကျင်တစ်ခုလုံးနဲ့ဆိုင်နေဆိုတာကိုလည်းလူတွေကစပြီးလက်ခံစားပြုလာကြနေပြီပေါ့နော်ဆိုတော့ဒါပေမဲ့အဲ့လိုမျိုးလက်ခံစားပြုတဲ့အတိုင်းဝိုင်းရကျင်းသေးတယ်ပေါ့နော်အဲ့ထက်အများကြီးကျဲအောင်ကျကျပြက်ပြက်နဲ့ဟိုလှုပ်ဆောင်နိုင်ဖို့လိုတယ်အဲ့ဒီအတွက်လည်းနိုင်ငံတော်အစိုးရရဲ့ဟိုပူပေါင်းပါဝင်မှုကလည်းအရင်အရေးကြီးပါတယ်ကျန်းဖက်ခံရတဲ့အမျိုးသမီးတွေဘဝကိုစာနာပြီးတော့ပေါ့နော်ဝန်ဆောင်မှုယူမလို့ယူဖို့လာတယ်ဆိုလို့ရှိရ င်သူတို့ကိုအပြစ်တင်တဲ့ပုံစံမျိုးမဟုတ်ပဲနားလည်မှုအပြည့်ပြီးပြီးတော့ဟိုလှုပ်တဲ့ဝန်ဆောင်မှုမျိုးတွေကအများကြီးလိုအပ်တယ်ဘာဖြစ်လို့လဲဒီအမျိုးသမီးတွေကဘာအဓိကလိုသလဲဆိုတော့သူတို့အပြစ်ဖက်ခံရတာသူတို့အပြစ်မဟုတ်ပါဘူးပေါ့နော်အပြစ်ကိုကျူးလှုပ်တဲ့သူကအပြစ်ခံရသူဖြစ်ရမယ်ပေါ့နော်အပြစ်ကျူးလို့သူကအပြစ်လို့တဲ့အတိုင်းခံရမယ်ဒါပေမဲ့အလုတ်ချင်းခံရတဲ့သူကကြတော့ပဲဝင်းကျင်ရဲ့ဒီအထောက်အကူပေါ့နော် support ကိုအပြစ်အဝရစေရမယ်အဲ့ဒါကတကယ်ကိုလိုအပ်တယ်ပေါ့နော်အဲ့ဒီအမျိုးသမီးတွေကဟိုသူခံရတာသူ့ကြောင့်မဟုတ်ဘူးတခြားသူကြောင်ပေါ့နော်အဲ့ဒါကိုပတ်ဝန်းကျင်ကလည်းလက်ခံဖို့လိုတယ်အဲ့ဒီတော့မှသာအမျိုးသမီးကဒီတကယ်ဟိုသူ့အတွက်ပေါ့နော်ရေရှည်မှရက်တည်နိုင်မယ်အဲ့လိုရှိရင်ဒီသူတတိရှိရှိနဲ့ပေါ့နော်သူ့ရဲ့လှုပ်ဆောင်ချက်ကမှန်ကန်တယ်ဒီလိုမျိုးဟိုအကြမ်းဖက်မှုကိုလက်မခံဘူးပေါ့နော်သူ့ရဲ့ဆုံးဖြတ်ချက်ကမှန်ကန်တယ်ဆိုတော့ဟိုလေမိသားစုကလည်းသူ့ကိုအထောက်အကူပေးရမယ်ပေါ့နော်အဓိကတော့ရင်ကျေးမှုဒလိထုံးစံတွေမှာကောင်းတဲ့ဟာတွေလည်းအများကြီးရှိပါတယ်ဆိုတော့တချို့အမျိုးသမီးတွေရဲ့ဘဝကိုထိခိုက်နေနာလောက်တဲ့အထိအတိုးတရားမှုရှိသေးတဲ့ယဉ်ကျေးမှုဒလိထုံးတဲ့ကိုတော့ခစ်စနစ်ပြောင်းလာတဲ့အမြပေါ့နော်အော်တဖြည်းဖြည်းဖယ်ရှားဖို့အတွက်လိုနေပြီလို့ထင်ပါတယ်အဲ့လိုမျိုးကိုလည်းတူတယောက်တည်းပဲလုပ်လို့မရဘူးပေါ့နော်ပတ်ဝန်းကျင် society တစ်ခုလုံးကသူပြင်ပြောင်းလဲရမယ်လို့ထင်ပါတယ
်လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအပြစ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်အခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ထားပါရရှင
်ပုပ်ပါတောင်ဟာမြန်မာနိုင်ငံအလဲပိုင်းမှာရှိတဲ့လှပတဲ့မြေတောင်ဟောင်းတစ်ခုဖြစ်ပါတယ်2018မိုးရင်းကာလအောက်တိုဘာလအတွင်းမြေပြိုမှုတွေတိတိတသာတွေ့လာရသလိုမြေရွေရှားမှုနှုန်းကလည်းအောက်တိုဘာတိုင်းတာချက်တွေအရတစ်ရက်အတွင်း6စင်တီမီတာထိရွေ့လာမှုတိတ်ကိုမြန်ဆန်းနေတာပါမြန်မာနိုင်ငံသားတွေအထွတ်မြတ်ထားကြတဲ့ဒီပုပ်ပါအတွက်ဘလောက်စိုးရင်စရာကောင်းနေပါသလဲအခြေအနေကိုသိရအောင်ဘူမိအင်ဂျင်နီယာဒေါက်တာစိုးမိုးကျော်ဝင်းကိုမေးမြန်းပြီးတင်ပြပေးပါမယ်
ဒီလိုရဆိုတဲ့နေရာကရင်ထဲကပြိုပူးပြီးသားနေရာလေအဲ့နေရာမှာထပ်ပြီးတော့အထက်ရွေ့သွားတဲ့သဘောပေါ့နော်တောင်ကလပ်ကိုသွားတဲ့လမ်းပုပ်ပွားတောင်ကလပ်မရောက်ခင်မှာတော့အဆင်းလေးရှိတယ်အဲ့နေရာလေးမှာပြိုတာဖြစ်ပါတယ်ဒါမလို့အဲ့နေရာတွေမဟုတ်ဘူးဒီကျွန်တော်တို့သွားတော့ကတော့ဒီပုပ်ပွားတောင်ကလပ်နားမှာအောက်မှာလည်းကျွန်တော်တို့မြေပြိုရာတွေတွေ့ခဲ့ပါတယ်အဲ့တော့မြေပြိုတဲ့နေရာတော့ကျွန်တော်ရောက်ခဲ့တော့နေနေရာတွေ့ခဲ့တခြားနေရာတွေမှာလည်းအဲ့လိုပေါ့နော်သူ့နေရာနဲ့သူပြိုနေတာလေးရှိနေပါတယ်ခင်ဗျာ
ပထမဦးဆုံးပေါ့နော်ဒီပုပ်ပားတောင်မြေပြူရာကိုမပြောခင်ဦးစမိုးကျောင်းရလဲဘူမိဗေဒပညာရှင်တယောက်ဆိုတော့လေပုပ်ပားတောင်ရဲ့တည်နေပုံပေါ့နော်ဘူမိအနေထားလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာဟိုပုပ်ပားတောင်ကတော့အရင်တော့ကမီးတောင်ပေါ့နော်မီးတောင်ဆိုတော့သူကမီးတောင်တွေပေါက်ပြီးတော့ထွက်လာတဲ့ချော်ရည်တွေပြားတွေထွက်လာတဲ့အမှုန်တွေကနေပြီးတော့ကျလာတဲ့ရေသားကြောက်သားတွေနဲ့တိဆောက်တာလာဖြစ်ပါတယ်နောက်တစ်ခုကတော့ဒီမီးတောင်ပေါက်ပြီးတဲ့အချိန်မှာလေအဲ့ဒီမှာဒီအလူပြေဆိုတာကတော့မြစ်ဒီပါးကြီးစီစဉ်ပြီးတော့มาကြတဲ့အနေတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပုပ်ပွားတောင်ကလပ်ဖြစ်လာတာရော
တောင်ကလပ်ခါကျတော့ volcanic plug ပေါ့ခင်ဗျာသူကကျတော့ကမ္ဘာမြေကြီးတွေကနေပြီးတော့ချော်ရည်ထွက်လာတယ်ထွက်လာဆိုအဲ့ချော်ရည်တွေကပြင်ကိုမရောက်ဘူး plug ဆိုတဲ့ဘောကတော့ပတ်လာတဲ့ဒီမြေကြီးရဲ့မှာပဲသူကခဲသွားတာဖြစ်ပါတယ်ခဲသွားပြီးတော့မှသူ့ပတ်ဝန်းကျင်မှာရှိတဲ့မြေကြီးတွေကကျတော့တိတ်ပြီးတော့မခိုင်မာတော့သူကတိုက်စားပြီးတော့ပါသွားတယ်ပါသွားတော့အဲ့ကြမလို့ဒီတောင်ကလပ်ကတော့ဒီချော်ရည်တွေခဲထားတဲ့ဒီကြောက်သားတွေနဲ့ကြည့်ပြီးတော့မှသူကထောင်ထောင်ကြီးပေါ့နော်ဒီလေးမှာရှိတဲ့ဒီမြေသားတွေလည်းသူကမြင့်နေတာဖြစ်ပါတယ်ဒီတောင်မကြီးကလည်းအရင်တော့ကဒီမီးတောင်ပေါက်ပြီးတော့ပွင့်ထားတယ်တစ်ဖက်ကနေပြီးတော့ပွင့်ထားတာပေါ့ခင်ဗျာအဲ့ဒါကြောင့်မို့မြင်းခွပုံဖြစ်နေတာပါ
ဟုတ်ကဲ့ဘာအကြောင်းတွေကြောင့်များပြိုတာလဲနည်းနည်းသိပြရစေ
ဟုတ်ကဲ့ဟိုမြေပြိုတယ်ဆိုတာကတော့ဘာဝဖြစ်စင်ပါပဲခင်ဗျာပုပ်ပွားတောင်မှမဟုတ်ဘူးတခြားဘဲတောင်မဆိုဒီနောက်ဆုံးဒီဂုံးလေးတွေတောင်မှမြေပြိုတာဖြစ်ပါတယ် natural process ပေါ့ခင်ဗျာဒီသဘာဝ process ပဲတောင်တွေကတော့တဖြည်းဖြည်းနဲ့မိုးရေတိုက်စားတာရောကြားပေါ်တော့လေတို့ရေတို့ပြီးတော့မှဒီမြေပြိုတာတွေနဲ့ဆိုတဖြည်းဖြည်းနဲ့သူကပြေးလာတဲ့သဘောရှိပါတယ်ဒါမဲ့လို့လားပုပ်ပွားတောင်လိုနေရာမျိုးကြတော့လေအထူးသဖြင့်ပေါ့နော်ခုနောက်ပိုင်းဒီသဘာဝမဟုတ်တော့ဘူးဒီကွန်မြူရေးလုပ်ငန်းတွေလုပ်တဲ့အတွက်အဲတောင်ဆောင်တွေပေါ်မှာလမ်းတွေဖောက်တယ်တံတားတွေဖောက်တယ်အိမ်တွေနောက်ဆုံးပြောရရင်တော့ဘုံကြီးကျောင်းတွေပဲလေအဲတောင်ဆောင်တွေမှာပဲဆောက်ကြတာလीအဲ့လိုဆောက်တဲ့အတွက်လေဒီမြေပြိုရဲ့နှုံးကတော့ပိုပြီးတော့မြန်လာစေပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးစမိုးကျောင်းဝင်းတို့ဒီပုပ်ပားမြေပြိုတဲ့နေရာကိုသွားပြီးတော့စစ်ဆေးကြတယ်ဆိုတော့လေတွေ့ရှိချက်လေးနည်းနည်းပြောပြပေးပါဘယ်နေရာမှာအများဆုံးလဲပေါ့နော်
ဟုတ်ကဲ့ဒီအောင်သိတိကုန်ပေါ့အဲ့ဒီမှာဒီအခုလောလောဆယ်မြေပြိုရဲ့နေရာဖြစ်ပါတယ်အဓိကတွေ့တာကတော့ဒီတောင်ကလပ်ကိုသွားတဲ့လမ်းကမီတာ120လောက်ကသူကနှိမ့်ဆင်းသွားပါတယ်နှစ်ပေလောက်နှိမ့်ဆင်းသွားတယ်ပြီးတော့မှအဲ့ဒီမြေပြိုတဲ့ဇုံကကျွန်တော်ရောက်တုန်းကကျွန်တော်တိုင်းတာထားတာကတော့ကျေကတော့မီတာ130လောက်ရှိတယ်အရှည်ကတော့မီတာ280လောက်ရှိပါတယ်ဒီမြေပြိုတဲ့ပုံကတော့ကျုပ်ပုံမျိုးလေးပေါ့သူပုံစံလေးက
ဒီလိုမျိုးမြေပြူရတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါမှတ်ပါလေးဖြစ်နိုင်လဲဆိုတာ
အဓိကအကြောင်းရင်းကတော့မိုးညားတော့တာခင်ဗျာဒီ event ပေါ့နော်မြေပြူတာကတော့ဟလာသဘောပေါက်ဖြစ်စင်မယ်နောက်တစ်ခုကဒီနေရာလေအခုမှပြူတာမဟုတ်ဘူးလွန်ခဲ့တဲ့အနည်း20လောက်ဝေးကစပြီးတော့မြေကြီးကရွေ့နေတာဖြစ်ပါတယ်မိုးကြီးတယ်ဆိုလို့ရှိရင်သူကရွေ့သွားတယ်ပြီးလို့ရှိရင်သူကရက်သွားတယ်ရွေ့လိုက်ရက်လိုက်ဖြစ်နေတာကတော့ကြာပါပြီအခုကလည်းအောက်တိုဘာ19ရက်နေ့မတိုင်ခင်ကမိုး10ရက်လောက်ရွာတယ်ပြောပါတယ်အဲ့လိုရွာတဲ့အတွက်ဒီမြေကြီးထဲမှာရှိတဲ့ဒီကျွန်တော်တို့ခေါ်တော့ ground water ပေါ့နော်မြေအောက်ရေရဲ့အမြင့်နေတက်လာတယ်နောက်တစ်ခုကလည်းဒီ pore water pressure ကြတော့မြေကြီးထဲမှာရှိတဲ့ရေရဲ့ pressure လည်းတက်လာတယ်အဲ့လိုတက်လာတဲ့အတွက်ဒီမြေကြီးမှာရှိတဲ့မြေသားတွေခဏရေကျပြီးတော့မှမြေကြီးကရွေ့သွားတာဖြစ်ပါတယ်ပုံမှန်တော့သူကရွေ့ပြီးရင်လည်းတက်တိုင်းမရွေ့ပါဘူးသူကရွေ့ပြီးတဲ့အချိန်မှာမြေကြီးထဲမှာရှိတဲ့ဒီရေတွေပါတွေကသူကထွက်သွားတာလေထွက်သွားလို့ရှိရင်သူကရွေ့တာနေသွားပါတယ်ခင်ဗျာအခုချိန်မှာတော့ဒီပုံပွားတောင်မြေပြိုတဲ့နေရာကတော့ရွေ့လိုက်ရေ pressure ကျသွားရင်နည်းနည်းလေးကျသွားလိုက်တကယ်လို့မိုးတစ်ခါထက်ပြီးလို့ရှိရင်ထက်ရွေ့နေပါလေ
ဒီညမှာလူတွေလည်းနေနေကြတယ်ဘုံကြီးကြောင်နေလည်းရှိတယ်ဆိုတော့ဒီနေရာမှာအန်တရမဖြစ်အောင်ဘာတွေလုပ်တင်တယ်လို့အကြံပေးချင်ပါလဲရှင
်လုပ်စရာတွေကတော့မျိုးရှိပါတယ်ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ကလည်းအခုမှ preliminary ပေါ့ကျွန်မခဏပဲကျွန်တော်တို့ကရှင်းနေတာလေဒီချိန်မှာတော့ movement rate ဆိုတာဒီဘလောက်ရွေ့နေလဲဆိုတာကိုတော့စပြီးတော့တိုင်းတာနေပါတယ်ဆက်လက်ပြီးတော့မှဟာတကယ်စနေကြလေးလာမယ်ဆိုရင်ကျွန်တော်တို့ twin တွေတူရမယ် twin တူပြီးတော့မှမြေသားကိုကြည့်ပြီးတော့ဘယ်နေရာမှာပြိုနေတာလဲပြက်ရွေ့နေတာဘယ်နေရာမှာဖြစ်နေတယ်ဘလောက်နဲ့တယ်ဒါတွေကိုကျွန်တော်တို့လေ့လာပြီးတော့မှရွေ့တာကိုရက်သွားအောင်ဒါမှမဟုတ်လည်းညော့နေသွားအောင်ဘလို့ပြုပြင်တင်နေဆိုတာတွေလုပ်လို့ရပါတယ်အဓိကတော့အောက်မှာမြေပြိုနေတဲ့ဇုံလေးကိုဝင်နေတဲ့ရေကိုညော့နေအောင်လုပ်ရပါမယ်နောက်တစ်ခုကတော့အိပ်ပဝင်ခြင်းမှာကျွန်တော်ရောက်တော့တွေ့ခဲ့တာကတော့ဒီတဘာဝရေစီးစင်းတဲ့ချောင်းတွေပေါ့ခင်ဗျာအဲ့ဒါတွေကလည်းလမ်းနေအိမ်တွေစောက်လိုက်တဲ့အတွက်ပျောက်ကုန်ပါတယ်ပျောက်ကုန်တော့ဒီတောင်ပေါ်ကနေကျတဲ့ရေကအကုန်လုံးကအခုဆိုရင်ကျွန်တော်တွေ့တာတော့ဒီပြိုနေတဲ့နေရာတွေကိုစီးဝင်နေပုံရပါတယ်ဆိုတော့အဲ့ဒါတွေကိုလည်းကျွန်တော်တို့ကစနေတကျနဲ့လေ့လာပြီးတော့မှမိုးရေတွေပါလေဆိုရင်လည်းသူ့အတူမြေမပြိုတဲ့ဘက်ကိုဆင်းသွားအောင်ကျွန်တော် surface drainage လို့ခေါ်ပါတယ်အဲ့ဒါမျိုးစနေတကျစောက်လို့ရပါတယ်နောက်ကွာလေအခုမြေပြိုတဲ့နေရာမှာထပ်ပြီးတော့မဆိုးအောင်လို့အပေါ်မှာစောက်လို့ရေလုပ်ငန်းနေပါလေအထူးသဖြင့်အခုဆိုရင်လမ်းကပြက်နေတော့ပုတ်ပွားတောင်ကလပ်ကိုကားရီဆင်းလို့မရဘူးဖြစ်နေတယ်။ဖိုင်နေရာမှာနေသွားတဲ့နေရာကိုလမ်းပြင်မဲ့ဆိုပြီးတော့မြေသားတွေပါလေဖိုးလိုက်လို့ရှိရင်ရွေရမှုကထပ်ပြီးတော့ညံဆန်လာနေပါလေ။ဒီက rate of movement ပေါ့လားဘလောက်ရွေ့နေလဲဆိုတော့လေးလာနေဖို့လုံရေးကြည့်ပါလေ။ဘာလို့လဲဆိုတော့ဒီ movement rate ကိုကျွန်တော်တို့ကတိုင်းတာနေလို့ရှိရင်ရွေ့နေတဲ့နေရာကြီးကနှီးသွားတာလားညံလာတာလားအနည်းတော့လေဆိုရင်ဒါ okay အဲ့ပတ်ဝန်းကျင်မှာနေတဲ့လူတွေစိတ်ဖြစ်တယ်ပေါ့တကယ်လို့ဉာဏ်လာတယ်ပို့ပြီးတော့ပြိုနိုင်နေဆိုရင်အနည်းပတ်ဝန်းကျင်မှာရှိတဲ့ဖျားဘူးတွေပြည်သူလူထုတွေစိုင်းတွေကိုနေရာပြောင်းပေးဖို့ပါနေပါနာဝိုင်းနေတဲ့စီစဉ်ရမှာဖြစ်ပါတယ်ခင်ဗျာနောက်တစ်ခုကတော့လာအစာအုပ်တွေပါတွေကတော့ဒီနိုင်ငံသားမှလည်းဒီတောင်ဆောင်တွေမှာ develop လုပ်ထားတဲ့နေရာအများကြီးရှိပါတယ်။အဲ့လိုနေရာမျိုးမှာစောက်မယ်ဆိုရင်အဓိကကတော့စနေကြနေဘလို့စောက်တင်နေစောက်တဲ့အခါမှလည်းဒီရေပြူမှုကိုပို့ပြီးတော့မဖြစ်စေဘဲနဲ့နော်ဒီစနေကြဒီစောက်မယ်ဆိုလို့ရှိရင်ယူရဲနှုံးရော့တာတို့နော်လည်းထပ်မကြည့်အောင်လုပ်တာတို့အဲ့လိုတားဆီးနေပါလိမ့်ခင်ဗျာ
။ဒေါက်တာဆူမိုဂျုံရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးဖြတ်ပါမယ
်။တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။ VOA America တန်ရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။နိုဝင်ဘာလ17ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့စစ်ပြန်များနေ့ဖြစ်ပါတယ်။နိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေမှတာဝန်ထမ်းဆောင်ခဲ့ကြသူတွေကိုအမတ်တရပြုတဲ့နေ့တနေ့တိုင်းပြည်အတွက်စစ်မှုထမ်းရင်းကြာဆုံးသွားသူတွေကိုဂုဏ်ပြုတဲ့နေ့တနေ့ဖြစ်ပါတယ်။ဒီအထိမ့်မဲ့ကျင်းပတာဟာအမေရိကန်ပြည်ထောင်စုတနိုင်ငံနဲ့မဟုတ်ဘဲပထမကမ္ဘာစစ်မှာပါဝင်ခဲ့တဲ့နိုင်ငံတွေအားလုံးမှာ ကျင်းပခဲ့တာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင် 1918 နိုဝင်ဘာလ 17 ရက်ဟာမဟာမိတ်နိုင်ငံတွေနဲ့ဂျာမနီတို့လက်မှတ်ရေးထိုးထားတဲ့စစ်ပြေငြိမ်းရေးသဘောတူညီချက်စတင်အသက်ဝင်တဲ့နေ့ဖြစ်လို့ပါပဲ။အဲ့ဒီစစ်ဟာထိုစဉ်ကစစ်ပွဲအလုံးအစုံသက်စေတဲ့စစ်ပွဲလို့ခေါ်ဆိုခဲ့တဲ့သွေးထွက်တန်ယူပဋိပက္ခကြီးဆုံးကမ်းတိုင်သွားခဲ့တာလည်းဖြစ်ပါတယ်။ဒီလိုကြေညာခဲ့ပေမဲ့ပထမကမ္ဘာစစ်ပြီးဆုံးပြီးတဲ့နောက်မှာစစ်ပွဲတွေကထပ်မံဖြစ်ပွားလာတာပဲဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်နဲ့အင်ဒိုနီးရှား၊အင်ဒိုချိုင်းနားမှာဖြစ်ပွားတဲ့ပဋိပက္ခတွေ၊တောင်အာရှဒေသနဲ့ဘောကန်ကျွန်းဆွယ်၊မြောက်အမေရိကအရှေ့အလယ်ပိုင်းဒေသတို့မှာစီးရဲပဋိပက္ခတွေပေါ်ပေါက်ခဲ့ပြီးဒီပဋိပက္ခတွေနဲ့အပြင်းထန်ဆုံးသွေးထွက်တန်ယူမှုကြီးကတော့ဒုတိယကမ္ဘာစစ်ပွဲဖြစ်ပါတယ်။ဒီစစ်ပွဲမှာအမေရိကန်စစ်တီရော်တွေဟာသူတို့ရဲ့အမိနိုင်ငံ၊ပြည်သူတွေ၊အယူအဆသဘောတရားတွေကိုကာကွယ်ဖို့အတွက်မဟာမိတ်တွေနဲ့လက်တွဲတိုက်ခိုက်ပြီးအသက်ဆုံးသွားခဲ့ကြပါတယ်။အမေရိကန်လွတ်လပ်ရေးစစ်ပွဲအတွက်ပထမဦးဆုံးတနက်တန်စတင်ပေါ်ထွက်လာခြင်းကစပြီးရဲရင်တဲ့အမေရိကန်မျိုးဆက်တွေဟာလွတ်လပ်ရေးနဲ့အောင်ပွဲအတွက်လိုအပ်တဲ့အချိန်တိုင်းမှာတာဝန်ထမ်းဆောင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒီနေ့မှဆိုရင်ရဲရင်တဲ့အမေရိကန်မျိုးချစ်မျိုးဆက်တစ်ခုဟာအကြမ်းဖက်ဝါဒတိုက်ဖျက်ရေးစစ်ပွဲအောင်မြင်ဖို့အတွက်တိုက်ပွဲဝင်နေကြပါတယ်။လူသားတို့အပေါ်သူတို့ဆင်နွှဲနေတဲ့စစ်ပွဲအတွက်အပြစ်မဲ့သူတွေအမြောက်အများကိုအတုံးချနေတဲ့ရန်သူတွေလက်ကကျွန်ုပ်တို့နိုင်ငံသားတွေကိုအကာအကွယ်ပေးဖို့အတွက်ဒီမျိုးဆက်သစ်တွေကအသက်ဆုံးလို့နေကြရတာပါလို့လေသမ္မတထရမ့်ကပြောပါရယ်ဒီကနေ့မှာတော့အမေရိကန်နဲ့အမေရိကန်ပြည်သူတွေကိုသာမကတခြားနိုင်ငံကနိုင်ငံသားတွေကိုပါကာကွယ်ရက်တည်ပေးသွားကြသူတွေကိုကျွန်ုပ်တို့ကအမှတ်ရကြပါရယ်ဒီကနေ့မှာကမ္ဘာနေရာအနှံ့ကစစ်ပွဲအားလုံးမှာတိုက်ပွဲဝင်ရင်အသက်ဆုံးရှုံးသွားခဲ့ကြတဲ့အမျိုးသားအမျိုးသမီးတွေရဲ့စွန့်လွတ်မှုကိုကျွန်ုပ်တို့ကဂုဏ်ပြုအပ်ပါတယ်။သူရဲကောင်းတွေရဲ့နေရာမှာအစားထိုးလို့မရနိုင်ပါဘူး။သူတို့ရဲ့ကျေးဇူးတွေကလည်းဆက်လို့မကုန်နိုင်ပါဘူး။ကျွန်ုပ်တို့လုပ်နိုင်တာကတော့အစင်ထာဝရဂတိရနိုင်ဖို့သာဖြစ်ပါတယ်။ဒီကနေ့လုပ်နေတာကလည်းဒါကိုပဲလုပ်နေကြတာဖြစ်ပါတယ်။ကျွန်ုပ်တို့ဟာတတိယအောင်မြင်ရဲ့ရှိနေပါတယ်လို့သမ္မတထရမ့်ကပြောသွားခဲ့ကြောင်းပါရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဝကိုတင်ပြလို့ပြီပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VO American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်။ Indo-Pacific Data Ring ကနိုင်ငံတွေနဲ့နိုင်ငံချင်းအလိုက်ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံမှာ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ဒါပေမဲ့ American နှုတ်ထွက်လိုက်တဲ့ Pacific ရံဝန်12နိုင်ငံကြားသဘောတူညီချက် TPP လိုနိုင်ငံစုံနဲ့သဘောတူညီချက်မျိုးကိုမလိုချင်ဘူးလို့ပြောပါတယ်။တရုတ်သမ္မတရှီကျင်ပင်ကတော့နိုင်ငံစုံပူးပေါင်းဆောင်ရွက်မှုတွေကိုအားပေးတဲ့သဘောထားကိုပြောဆိုခဲ့ပြီးအထူးသဖြင့်ဒေသရင်းနဲ့နိုင်ငံအလိုက်စီးပွားရေးသဘောတူညီချက်တွေကိုဗက်မြန်အောင်ထိန်းချုပ်ပေးနိုင်မယ်။အာရှ Pacific လွတ်လပ်စွာကုန်သွယ်ရေးဒေသ FTAAP ကိုအားပေးဖို့တိုက်တွန်းခဲ့ပါတယ်။ပြင်သစ်နိုင်ငံကျိုးလူ့မျိုးနာမှာတောက်ကြံနေကတရုတ်ကျောင်းသား3ယောက်ကိုလူတယောက်ကသူ့ကားနဲ့ရည်ရွယ်ချက်ရှိရှိဝင်ပြီးတိုက်ခဲ့တာကြောင့်ကျောင်းသားတွေဒဏ်ရာရသွားတယ်လို့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်။အရင်ကျူးလွန်ခဲ့မှုတွေရာဆွင်းမှုကြောင့်အာဏာပိုင်တွေတိပိတာဖြစ်တဲ့ဒီလူကအဆွမ်းရောက်ဝါဒီသမားဖြစ်တယ်လို့ပြောပါတယ်။လူခွင့်ရချုပ်ဖောက်မှုဆိုင်ရာဆွဆွဲချက်တွေပေါ်မှာပြန်ကြားပြီးဖို့ပြန်လည်ဖိအားပေးတာကိုတိရိလင်ကအစိုးရရင်ဆိုင်နေရပါတယ်။ဆီယာဆွေပြစ်မှုတွေကျူးလွန်နေဆိုပြီးမကြာသေးခင်ကတရားစွဲထားတာနဲ့အမျိုးသားအယောက်50ကျော်ဒီနှစ်တွင်းမှာပဲသူတို့မရင်းကျင်တဲ့တန်မှုနဲ့ကတ်တဲ့နှိပ်စက်ညှဉ်းပန်းတယ်လို့ဆွဆွဲတာတွေထွက်လာပြီးနောက်အခုလိုဖိအားပေးတာကိုခံခဲ့ရတာပါ။ပြီးခဲ့တဲ့စနေနေ့ Saudi Arabia လေးစိတ်ကိုအီရန်ဘက်ကဟူသီသဘုံတွေပစ်ခတ်ခဲ့တဲ့ဒုံးကျည်မှာအီရန်အမှတ်သားတွေတွေ့ရတယ်လို့ American တန်ဖိုးကြီးကပြောကြားခဲ့ပါတယ်
။စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုက Matt Engineer ဖြစ်ပြီးအသံဖတ် Engineer ကတော့ Kevin Fowler ဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကိုလှိုင်းဒိုမီတာ16.41တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးကြမှာမလို့အချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းကိုလည်းထပ်မံအသိပေးပါရစေရှင်။တော်ရရှင်များနဲ့တော့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.